Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်နေကြပါစေသောတာရှင်များခင်ဗျာဖေဖော်ဝါရီလ20ရက်တနင်္ဂနွေနေ့ညပိုင်း VOE မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9:00ကနေ10:00အထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့လိုင်းနိုမီတာ1925နဲ့30တို့အပြင်လိုင်းလမီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလို VOE မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်နားဆင်လို့ရနိုင်ကြပါတယ်ခင်ဗျာဒီကနေ့ညမှာအစီအစဉ်မှုဖြစ်နေကျွန်တော်ဇောင်းဝလိုင်ကဆောင်ရွက်ပေးသွားမှာပါဒီကနေ့သောရရှင်တို့နားဆင်ကြရမယ့်ထိတ်တန့်ရောက်သတင်းတွေမှာတော့မြန်မာနိုင်ငံပေါ်ဆွဲဆိုထားတဲ့ရဟင်းညာတွေအပေါ်လူမျိုးလုံးတပ်ဖြတ်မှု ICJ မှာရင်ဆိုင်မှုစစ်ကောင်စီကိုယ်စားလှယ်အဖွဲ့ထွက်ခွာသွားပါပြီရုရှားသမ္မတနဲ့ဆွေးနွေးဖို့ယူကရိန်းသမ္မတကတောင်းဆိုလိုက်ပါတယ်ဘေကျင်းဆောင်ရသည့်အိုလံပစ်ပွဲတော်ပြီးဆုံးသွားပါပြီဒီလိုထိတ်တန့်ရောက်သတင်းတွေနဲ့အတူသတင်းပြပုတ်ချက်တွေမှာဆိုရင်တော့တရုတ်လူမျိုးတွေနိုင်ငံရခြားထွက်ခွာသွားနေကြတဲ့အကြောင်းသတင်းဆောင်မနဲ့အတူ SNDP ကြားပြူဥက္ကဋ္ဌဥဆိုင်အပေါင်းကလက်ရှိနိုင်ငံရေးပြည်ပခပြည်လဲရေးနဲ့ပတ်သက်လို့
ဒီအခြေအနေကိုလူမျက်ဖို့ဆိုလို့ရှိရင်တော့အဓိကကျွန်တော်တို့မြင်တာတော့ဒီရွေးကောက်ပွဲနည်းနည်းကျင်းပနိုင်မှာ
ကြားပြူပါတီဥက္ကဋ္ဌနဲ့တွစ်ဆုံမင်းမြန်ကအပြည့်အစုံကိုအစီအစဉ်နောက်ပိုင်းမှာနားဆင်ကြရပါမယ်ခင်ဗျာနောက်ပိုင်းပတ်စဉ်ကဏ္ဍတွေတင်ဆက်တဲ့အခါမှာတော့ကမ္ဘာမြမမီဒီယာမြင်ကွင်းမြန်မာပြည်မပေးစာများကဏ္ဍသတင်းတွေကတုဒ္ဒအစီအစဉ်နဲ့ကမ္ဘာတလွားကထူးခြားဆန်းပြတဲ့သတင်းများစတဲ့အစီအစဉ်တွေကိုတင်ဆက်ပေးတော့ပါမယ်။ဒါတွေကိုမတင်ဆက်ခင်အခုအရင်ဆုံးကတော့ဒီနေ့ကနေညအတွက်နောက်ဆုံးရရှိထားတဲ့သတင်းတွေကိုဥတ္တမောင်တန်းနဲ့နားလောင်တို့ကတင်ပြပေးကြပါမယ်ခင်ဗျာ
။မြန်မာနိုင်ငံပေါ်ဆွဲဆိုထားတဲ့ရိုဟင်ဂျာတွေပေါ်လူမျိုးတုံးတပ်ဖြတ်မှုနဲ့ပတ်သက်ပြီးအပြည်ပြည်ဆိုင်ရာတရားရုံးကတနင်္လာနေ့ကစတင်ပြီး၄ရက်ကြာကြာနာစစ်ဆေးမှာဖြစ်ပါတယ်။စစ်ကောင်စီကိုနိုင်ငံကုစားပြုအဖြစ်လာရောက်ရှောက်ထားပိုင်ခွင့်ပေးတဲ့မတင်ကလည်းအငင်းပွားစရာကိစ္စဖြစ်နေပါတယ်။စစ်ကောင်စီရဲ့ဥပဒေအဖွဲ့ကိုအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကုကိုလိုင်ကအဖွဲ့ခေါင်းဆောင်ဖြစ်ဆောင်ရွက်မှာဖြစ်ပြီးရှင့်နေကျုပ်ဒေါ်သီရာဦးကအဖွဲ့ဝင်ဖြစ်လိုက်ပါခဲ့ပါတယ်။ပြီးခဲ့တဲ့ကြာနာပွဲမှာအပြည်ပြည်ဆိုင်ရာတရားရုံးကမြန်မာနိုင်ငံပေါ်ကြားပြညွှန်ကြားချက်တွေချမှတ်ခဲ့ပါတယ်။ရိုဟင်ဂျာတွေပေါ်တပ်ဖြတ်တာတွေကိုကာကွယ်ဖို့ရိုဟင်ဂျာအုပ်စုအဖြစ်တည်ရှိနေမှုပေါ်ချိမ့်ချောက်နေတာတွေကိုကာကွယ်ဖို့ဆွတ်ဆုထားတဲ့အမှုနဲ့ပတ်သက်တဲ့အထောက်အထားတွေကိုမဖျက်ဆီးဖို့နဲ့ဒီညွန်ကြားချက်တွေနဲ့ပတ်သက်ပြီးအကောင့်ထဲဖော်ဖို့ကိုပုံမှန်အစီရင်ခံဖို့ညွန်ကြားခဲ့တာပါဒီမှုနဲ့ပတ်သက်ပြီးဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံပေါ်ဆွဲဆိုနိုင်မဆွဲဆိုနိုင်ရှောက်ထားနေကြတဲ့အဆင့်မှာပဲရှိပါသေးတယ်အမျိုးသားညီညွတ်ရေးအစိုးရကတော့ရခိုင်ကကန့်ကွက်ခဲ့တာတွေကိုရုပ်သိမ်းလိုက်ပြီးကုလသမဂ္ဂဆိုင်ရာမြမသမတ်ကြီးဦးကျော်မိုးထွန်းကိုကိုယ်စားလှယ်ဖြင့်တာဝန်ပေးထားခဲ့ပါတယ်။ဒီမှုမှာစစ်ကောင်စီကိုတရားဝင်အသိမှတ်ပြုရာမရောက်ဖို့ကအရေးကြီးတယ်လို့ Global Justice Center ရဲ့ဥက္ကဋ္ဌအကီလာရာဒါခရစ်စတန်ကပြောပါတယ်။ရုရှားသမ္မတပူတင်ကိုယူကရိန်းချက်အတဲဖြေရှာဖို့အတွက်တွေ့ဆုံလို့ကြောင်းယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီကစနေနေ့ကပြောလိုက်ပါတယ်။ရုရှားသမ္မတကဘာလို့ဂျင်မန်းကျွန်တော်မသိပါဘူးဒါကြောင့်တွေ့ဆုံကြဖို့ကျွန်တော်အဆိုပြုနေတာပါလို့ဂျာမနီနိုင်ငံမြူနစ်မြို့မှာကျင်းပခဲ့တဲ့လုံခြုံရေးညီလာခံမှာယူကရိန်းသမ္မတကပြောကြားခဲ့တာဖြစ်ပါတယ်မိမိတို့ရဲ့နိုင်ငံသားတွေကိုယူကရိန်းကနေပြန်လာကြဖို့ပြန်ခေါ်ရမှာဩစတြေးလျပြင်သစ်နဲ့ဂျာမနီနိုင်ငံတို့ဟာနောက်ဆုံးပြန်ခေါ်ကြတဲ့နိုင်ငံတွေဖြစ်လာကြပါတယ်အမေရိကန်သမ္မတဂျိုးဘိုက်ဒန်ကအမျိုးသားလုံခြုံရေးကောင်စီနဲ့အမေရိကန်စံတော်ချိန်ဒီကနေ့တနင်္ဂနွေနေ့မှာတွေ့ဆုံဖို့ရှိပါတယ်ရုရှားကယူကရိန်းကိုအချိန်မရွေးဝင်တိုက်နိုင်တယ်လို့စနေနေ့တုန်းကလည်းအင်ပီရောကထပ်မံပြောကြားလိုက်ပြန်ပါတယ်။မြို့နစ်လုံခြုံရေးညီလာခံတက်ရောက်ပြီးပြန်လာခဲ့တဲ့ဒုတိယသမ္မတကင်မရာဟဲရစ်ကအစည်းအဝေးအကြောင်းကိုစနေနေ့ကသမ္မတဂျိုးဘိုင်ဒန်ကိုအစီရင်ခံခဲ့ပါတယ်။သံတမန်ရေးလမ်းကြောင်းဟာဖြစ်နိုင်တဲ့လမ်းကြောင်းဖြစ်တယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကရုရှားကိုပြောနေစေဖြစ်ပါတယ်။ယူကရိန်းရဲ့ဇာတ်ကနေရုရှားတပ်တွေစုပ်သွားတယ်ဆိုတဲ့အထောက်အထားဘာမှမရှိဘူးလို့နေတိုးအဖွဲ့အတွေ့အမှုချုပ်Jens Stoltenberg ကမြူနစ်လုံခြုံရေးညီလာခံမှာပြောကြားခဲ့ပါတယ်။အခုလိုတိုက်ခိုက်ဖို့အဆင်သင့်ဖြစ်နေတဲ့တပ်တွေကိုစုစည်းချထားတာမျိုးစစ်အတိုက်ပွဲပြီးကဲဥရောပမှာမမြင်ခဲ့ဘူးပါဘူးလို့နေတို့အတွင်းမှုချုပ်ကဆိုပါတယ်။ယူကရိန်းနိုင်ငံရဲ့အရှေ့ဘက်မှာယူကရိန်းစစ်တပ်နဲ့ရုရှားလိုလားတဲ့ခွဲထွက်ရေးသဘုံတွေကြားတိုက်ပွဲတွေဖြစ်ပွားနေပြီးရုရှားကကျူးကျော်ဝေရောက်တော့မလားဆိုဖြစ်နေပါတယ်။စနေနေ့တုန်းကရုရှားကဘယ်လာရုစ်နိုင်ငံအတွင်းမှာနျူကလ িয়ার စီရေးလေ့ကျင့်ခဲ့သလိုပင်လယ်နဲ့အတွင်းမှာလည်းရေတပ်ကစီရေးလေ့ကျင့်ခဲ့ပါတယ်။ရုရှားကတိုက်အင်အားတသိန်းခွဲလေယာဉ်တွေလက်နက်ပစ္စည်းတွေနဲ့ယူကရိန်းရဲ့ဆက်ကို၃ဘက်၃တန်ပိုင်းထားကြပါတယ်။ယူကရိန်းရဲ့အရှေ့ဘက်ဒေသတစ်ခုမှာ ခွဲထွက်ရေးသဘုံတွေကအင်အားကောင်းကောင်းနဲ့တိုက်ခိုက်နေကြပြီးအရက်သားတွေကိုရုရှားနိုင်ငံတည်းရွှေ့ပြောင်းခိုင်းထားကြပါတယ်။အဲ့ဒီဒေသတွေကလူပေါင်း9သိန်းကိုလည်းရုရှားကသူ့ရဲ့နိုင်ငံကူးလက်မှတ်တွေထုတ်ပေးထားပြီးဖြစ်ပါတယ်။အခုလိုတိုက်ခိုက်မှုတွေဖြစ်ပွားလာတဲ့အတွက်သူ့နိုင်ငံသားတွေအန္တရာယ်ကြုံနေရပြီလို့ယူကရိန်းကိုကျူးကျော်ဖို့အကြောင်းရှာတာဖြစ်နိုင်ကြောင်းသုံးသပ်ချက်တွေလည်းရှိနေပါတယ်။ယူကရိန်းကိုကျူးကျော်ဖို့ရုရှားကဇလန်းတွေစစ်နေတယ်လို့အမေရိကန်ကလည်းစွပ်စွဲထားပါတယ်။ရုရှားကတော့ယူကရိန်းကိုကျူးကျော်ဖို့ရွေးချယ်မရှိဘူးလို့ပြောပါတယ်။ယူကရိန်းအရှေ့ဘက်မှာခွဲထွက်ရေးသမားတွေနဲ့တိုက်ပွဲဖြစ်ပွားခဲ့တာဟာ2014ခုနှစ်ကလေးကစခဲ့တာဖြစ်ပြီးလူပေါင်း14,000သေဆုံးခဲ့ပြီဖြစ်ပါတယ်။ကိုဗစ်နဲ့နေထိုင်ရေးရေရှည်အစီအစဉ်ရဲ့အစိပ်ပိုင်းအဖြစ်ကိုဗစ်ကူးစက်ခံရသူတွေဟာမိမိဘာသာတီးတန့်နေဖို့ဒီအပတ်နောက်ပိုင်းကစပြီးဥပဒေအရလိုအပ်တော့မှာမဟုတ်ဘူးလို့ပြည်ထောင်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကစနေနေ့ကပြောလိုက်ပါတယ်။ပြည်သူတွေဟာမိမိတို့ရဲ့လွတ်လပ်ခွင့်တွေကိုမကန့်သတ်တော့ဘဲမိမိတို့ကိုယ်ကိုမိမိတို့ကာကွယ်ကြရမှာဖြစ်တယ်လို့သူကဆိုပါတယ်။အစီအစဉ်အသေးစိတ်ကိုတနင်္လာနေ့မှာလွှတ်တော်ကိုတင်ပြကြေညာမှာပါ။ဒါပေမဲ့ဒါဟာစွန့်စားလွန်းတဲ့ခြေလှမ်းဖြစ်တယ်လို့အစိုးရရဲ့ကြမ်းမှန်ရေးနဲ့သိပ္ပံဆိုင်ရာအကြံပေးတွေကပြောကြပါတယ်။ကူးစက်မှုတွေထပ်ဖြစ်လာပြီးအနာဂတ်မှာပေါ်လာနိုင်တဲ့ပိုပြင်းတဲ့ပိုးတွေကိုကာကွယ်ရမှာအားနည်းစေလိမ့်မယ်လို့သူတို့ကထောက်ပြကြပါတယ်။အတိုက်ခံလေဘာပါတီရဲ့ကြမ်းမှန်ရေးဘက်ဆိုင်ရာပြောရေးဆိုခွင့်ရှိသူ West Streeting ကတော့ဝန်ကြီးချုပ် Johnson ဟာစစ်ပွဲမပြီးသေးခင်အောင်ပွဲကြီးညာလိုက်တာဖြစ်တယ်လို့ဝေဖန်ပါတယ်။ UK မှာအသက်12နှစ်နဲ့အထက်လူဦးရေရဲ့85%ရာခိုင်နှုန်းကကာကွယ်ဆေးနှလုံးရရှိထားကြပြီးသုံးပုံနှစ်ပုံကကာကွယ်ဆေးတတရအလုံးကိုရရှိထားကြပြီးဖြစ်ပါတယ်။အားကြပြီ
း VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11683ညလိုင်းဒိုမီတာ32 kHz 633ရို့ဖြင့်စနေတင်းငွေမှာပိုင်းလမ်းမီတာ190 kHz 1595ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် FIO မြန်မာပိုင်းရဲ့တင်းငွေနဲ့ညဘက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်2022ခုနှစ်ဘီဂျင်းဆောင်းဟာရီအိုလံပစ်ပွဲကတော့ပြီးဆုံးသွားပြီသားမျက်စိမအောင်မဲဝင်ပြိုင်ခွင့်ရခဲ့တဲ့ရုရှားနိုင်ငံကစွန့်ရင်ပြစကိတ်အားကစားမယ်တရုတ်နိုင်ငံအတွက်ရွှေတံဆိပ်ဆုကူပေးခဲ့တဲ့အမေရိကန်နိုင်ငံဘွားချန်ပီယံလက်ဗလာနဲ့အိမ်ပြန်ခဲ့ရတဲ့အမေရိကန်ကအထင်ကြီးအေးစ်နင်းရှောစီတမားဆရဲလူပြောမရစရာအကြောင်းအရာတွေနဲ့ဆောင်းဝါဒီအိုလံပစ်ပွဲကိုတင်းငွေနေမှာအဆုံးသတ်လိုက်တာပါတရုတ်အစိုးရကတင်းကျပ်လို့နဲ့ကိုဗစ်ကန့်သတ်ချက်တွေနဲ့အားကစားပွဲကိုကျင်းပခဲ့တာဖြစ်ပေမဲ့လို့2022ခုနှစ်ဆောင်းဝါဒီအိုလံပစ်ပွဲအောင်မြင်စွာကျင်းပနိုင်ခဲ့တယ်လို့ပြောနိုင်ပါတယ်ပွဲအထွက်လိုအပ်တဲ့နှင်းတွေအလုံးလုံးမကြခဲ့တာကြောင့်နှင်းအများစုကိုတော့တဘာဝအနှင်းတူတွေနဲ့ဖန်တီးခဲ့ရတာပါပြည်ကရနဲ့နှစ်ကျော်ကကိုဗစ်ပိုးစတင်တွေ့ရှိရာတရုတ်နိုင်ငံမှာအိုလံပစ်ပွဲကျင်းပတာဖြစ်ပေမဲ့ကြီးမားတဲ့ပြဿနာတွေတိတ်မရှိခဲ့ပါဘူး။ဒါပေမဲ့လည်းတရုတ်အစိုးရကအိုလံပစ်ပွဲကိုတင်းကျပ်လွန်းတဲ့အာဏာရဲနဲ့ကျင်းပတယ်ဆိုပြီးနိုင်ငံတကာကဝေဖန်တဲ့အတော်များများလည်းရှိပါတယ်။လူနည်းစုဝီဂါမွတ်စလင်တွေအပေါ်လူအခွင့်အရေးချိုးဖောက်နေပြီးဒီမိုကရေစီရဲ့တောင်းဆိုနေတဲ့ဟောင်ကောင်ကတက်ကြွလှုပ်ရှားသူတွေကိုတင်းကျပ်တဲ့မော်ဒါနဲ့နေနေနေတဲ့တရုတ်အစိုးရနဲ့လက်တွဲလုပ်ကိုင်နေဆိုပြီးအိုလံပစ်ကော်မတီကိုလည်းဝေဖန်ပြစ်တင်တာတွေရှိနေပါတယ်။အနောက်နိုင်ငံအတော်များများကတရုတ်လူအခွင့်အရေးချိုးဖောက်မှုကိုတပိတ်မောက်တဲ့အနေနဲ့အစိုးရကိုယ်စားလှယ်အဖွဲ့ကိုဆေလွတ်တာမျိုးမရှိခဲ့ပေမဲ့လို့ပြန်ပွဲဝင်အားကစားသမားတွေကိုတော့ဆေလွတ်ခဲ့တာဖြစ်ပါတယ်။2024ခုနှစ်မှာကျင်းပမယ့်ဆောင်းဝါဒီလူငယ်အိုလံပစ်ပွဲကိုမြောက်ကိုရီးယားနိုင်ငံကပူရဲကမကထားလုပ်ဖို့တောင်ကိုရီးယားအိုလံပစ်ပွဲတာဝန်ရှိသူတွေလှူလာနေပါတယ်။နိုင်ငံတကာအိုလံပစ်ပွဲကော်မတီ IOC ကလည်းဒါကိုစိတ်ဝင်စားမှုရှိနေတာပါ။ပွဲတော်ကိုအတူတွဲပြီးတော့ကျင်းပနိုင်မယ့်အခွင့်အလမ်းတွေမြောက်ကိုရီးယားကိုကန့်လန့်မယ်လို့ကိုရီးယားအားကစားနယ်အိုလံပစ်ကော်မတီဥက္ကဋ္ဌလီကီဟွန်းကပြောပါတယ်။လာမယ့်ဆောင်းဝါဒီလူငယ်အိုလံပစ်ပွဲကိုတောင်ကိုရီးယားနိုင်ငံဂျန်ဝွန်အရမှကျင်းပမှာဖြစ်ပြီးတော့2018ပျောင်ချန်းဆောင်းဝါဒီအိုလံပစ်ပွဲမှာအသုံးပြုခဲ့တဲ့ကစားခွင့်တချို့မှာပွဲစဉ်တချို့ကျင်းပမှာပါ2018အိုလံပစ်ပွဲကျင်းပချိန်တုန်းကတော့တောင်နဲ့မြောက်ကိုရီးယားဆက်ဆံရေးပျော့ပြောင်းနေပြီးပွဲတော်ဖွံ့ဖွဲကိုအားကစားသမားတွေအတူချီတက်ခဲ့ကြသလိုအမျိုးသမီးဟော်ကီအားကစားပွဲမှာလည်းအသင်းတစ်ခုနဲ့အတူကစားခဲ့ကြတာပါ။ဒါပေမဲ့လည်းပြီးခဲ့တဲ့လမှာမြောက်ကိုရီးယားကမီဇိုင်တုံးချီဆန်သမှုတွေလှုပ်ခဲတာကြောင့်တောင်ကိုရီးယားနဲ့အမေရိကန်တို့အစိုးရမှုတွေရှိလာနေပြီးတောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံတန်တမာဆက်ဆံရေးတွေလည်းတင်းမာနေတာဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံကအချင်းကြီးအားလိုက်ရနေတဲ့ခုမှာထောင်နဲ့ချီတဲ့အကျဉ်းသားတွေကိုလှုပ်ပေးလိုက်ပါတယ်။ အကျဉ်းသားတွေနဲ့မိသားစုစုံစည်းရတာဝမ်းသာစရာဖြစ်ပေမဲ့လူအတော်များများကအကျဉ်းချနေခြင်းအပြင်းအထန်နှိပ်စက်ညှဉ်းပန်းခံရတဲ့လက္ခဏာတွေတွေ့ရတယ်လို့သတင်းရင်းမြစ်တွေက RFA သတင်းဌာနကိုပြောပါတယ်။မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအွန်ကသူ့ရဲ့ဖခင်ကွဲလွန်သူမြောက်ကိုရီးယားကောင်ဆောင်ဟောင်းကင်ဂျုံအီရဲ့အသက်80ပြည့်မွေးနေ့ပုထုနေ့ကို Day of the Shining Star တောက်ပတဲ့ကျေးဇူးနဲ့အဖြစ်သတ်မှတ်ပြီးတော့အကျဉ်းသားတွေကိုပြစ်ဒဏ်လွန်ကျင်းခွင့်ပေးလိုက်တာပါ။မြောက်ကိုရီးယားနိုင်ငံထူထောင်သူကင်အီဆွန်ရဲ့မွေးနေ့ကိုတော့နေမင်းကြီးထွန်းလင်းတဲ့နေ့လို့အဓိပ္ပာယ်ရတဲ့ Day of the Sun အဖြစ်သတ်မှတ်ထားတာပါအခုအားလိုက်ရတဲ့ခုစလုံးကိုနေ့တွင်းနေ့မြအဖြစ်တန်းတူသတ်မှတ်ထားတာလည်းဖြစ်ပါတယ်မြောက်ကိုရီးယားအကျဉ်းထောင်မှာအပြင်းအထန်နှိပ်စက်တဲ့စနစ်ရှိကြောင်းလူသိများပါတယ်ထောင်ထဲမှာအစာအသောက်မကောင်းတာအကျဉ်းသားတွေများလွန်တာနှိပ်စက်ညှဉ်းပန်းတာကြောကွဲမတတ်အလုပ်ကျန်လို့ရတာနဲ့လိမ့်မိုင်းဆိုင်ရာစော်ကားမှုတွေရှိတယ်လို့ထွက်ပြေးလွတ်မြောက်လာတဲ့အကျဉ်းသားဟောင်းတွေကပြောပါတယ်ပြစ်တဲ့လုံငင်းခွင့်ပေးလိုက်တဲ့အကျဉ်းသားတချို့ဆိုရင်တေးလို့မျိုးပါဖြစ်နေပြီးတော့လမ်းအောင်မလျှောက်နိုင်တဲ့သူတွေပါတယ်လို့ Not Home Myung ဒေတာခံတယောက်က RFA ကိုရီးယားဌာနကိုပြောပါတယ်အခုလွတ်လာတဲ့သူတွေထဲမှာနိုင်ငံရဲ့အကျဉ်းသားတွေရာဇဝတ်သားတွေနဲ့မူရစေဝါမှုလူတက်မှုဓမြမှုနဲ့အကျဉ်းချနေသူတွေတော့မပါဘူးလို့လည်းသတင်းရင်းမြစ်တွေကပြောပါတယ်ကမ္ဘာပုံနဲ့မှုနဲ့ဥတုရာသီပြောင်းလဲမှုကြောင့်အပူပိုင်းစုံမှာကျင်းလဲကျဆတဲ့လိပ်ပြားတွေဟောင်ကောင်နဲ့တိုင်ဝမ်ကျွန်းစီကိုအုပ်စုလိုက်စတင်ရောက်လာပါတယ်တမာပိုင်းစုံမျိုးစိတ်လက်ပြကောင်းရည်တွေတဖြည်းဖြည်းကြာဆင်းလာတယ်လို့လဲတဘာဝပဝွင့်ကျင်ထိနေရေလောက်ကိုင်းနေသူတွေကပြောပါတယ်2023ခုနှစ်အတွင်းဟောင်ကောင်မှာပထမဆုံးတွေ့ရတဲ့လက်ပြတွေထဲမှာမလေးရှား၊ထိုင်း၊အိန္ဒိယ၊မြန်မာနဲ့ဘော်နီယိုကျွန်းကမျိုးရင်းတွေဖြစ်ကြတဲ့ Deptis Cardiga နဲ့ Asima Blanca လက်ပြမျိုးစိတ်တွေလည်းပါတယ်လို့ဟောင်ကောင်ဆန်ယန်လက်ပြထိနေရေဌာနလုပ်ငန်းတာဝန်ခံ Gary Chan က RFA သတင်းဌာနကိုပြောပါတယ်တိုင်ဝမ်ကျွန်းမှာတော့1985နဲ့2008ခုနှစ်ထဲအပူပိုင်းစုံကလက်ပြမျိုးစိတ်ခုနှစ်ခုတည်းမနဲ့တွေ့ခဲ့ရတယ်လို့တိုင်ဝမ် normal တက္ကသိုလ်ကပြောပါတယ်။အာရှအရှေ့ပိုင်းနဲ့အရှေ့တောင်ပိုင်းကအပူချိန်ဟာအခြားကမ္ဘာဒေသတွေထက်ပိုးပြီးတော့မြန်ဆန်လာတာကြောင့်အခုလိုအပြောင်းအလဲတွေဖြစ်လာတာလို့လည်းပြောပါတယ်။နီပေါင်လှေးစအတွင်းမြောက်အမေရိကတိုက်အနောက်ပိုင်းကလက်ပြမျိုးစိတ်အများစု50ရာခိုင်နှုန်းအထိကျဆင်းသွားတာကိုသိပ္ပံချာနယ်တစ်ခုမှမနစ်ကဖော်ပြလိုက်ပြီးမှပဲအပူချိန်မြင့်တက်မှုကြောင့်အရှိအာရှဒေသတွင်လက်ပြတွေနေရပြောင်းတဲ့တွင်ထွက်ပေါ်လာတာလည်းဖြစ်ပါတယ
်နောက်ဆုံးရရှိထားတဲ့တွင်တွေကိုဥတ္တမသန်းနဲ့နောက်လောင်တို့တင်ပြပေးခဲ့ကြတာပါခင်ဗျာဗီဒီယိုအမေရိကန်အတန်းကနေတင်းနေငွေနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါမကြခင်မှာ SNDP ဥက္ကဋ္ဌဦးဆိုင်အိုက်ပေါင်းနဲ့ VOA တွေ့ဆုံဝင်များကကိုတင်ပြပေးတော့ပါမယ်။အခုတော့သတင်းပိပုချက်တစ်ခုကိုတင်ပြပေးမှာမို့ပထမဆုံးတရုတ်လူမျိုးတွေရင်မြေချားမှာရွှေ့ပြောင်းနေထိုင်ကြတဲ့အကြောင်းနိုင်ငံတကာသတင်းဆောင်ပါကိုပြောပြခြင်းပါတယ်။မတူခြားတဲ့နိုင်ငံရေးစီးပွားရေးပတ်ဝန်းကျင်မှာအလုလုလေလာနေထိုင်ကြဖို့အတွက်တရုတ်ပြည်မကြီးနဲ့ဟောင်ကောင်ကလူတန်းဝက်ကျော်ဟာဩစတြေးလျမှာအခုအခြေချနေထိုင်ကြပါတယ်။ဩစတြေးလျနဲ့တရုတ်ကြားတရမာရေးပဋိပက္ခမှာပါဝင်ခဲ့တဲ့လူတယောက်လဲအဲ့ဒီနေထိုင်ကြသူတွေထဲမှာပါဝင်နေပါတယ်။ VOA သတင်းတောင် Elizabeth Lee သတင်းပေးပို့ထားတာကိုဥတ္တမောင်တန်းကတင်ပြပေးပါမယ်ခင်ဗျာ
။တရုတ်ပြည်မကြီးနဲ့ဟောင်ကောင်ကလူများစွာအတွက်တော့ Equator တောင်ပိုင်းကဩစတြေးလျနိုင်ငံဟာအလုပ်လုပ်လေလာခိုးလုံရကောင်းကင်ဘုံမှာပဲ။တရုတ်ကပြောင်းရွှေ့လာသူဖုန်ချန်းကြီးကအခုလိုပြောပါတယ
်။ Australia is
ဩစတြေးလျနိုင်ငံဟာထူးထူးကဲကဲကိုလှပတဲ့ဗဟုရင်ကျေးမှုနဲ့ဒီမိုကရေစီပါပဲ
တရုတ်ကနေရွှေ့ပြောင်းလာခဲ့တဲ့ဖုန်ချန်းကြီးဟာစစ်တီမျိုးကတက်ကလေးပေါ်မောက်ခါပါ2020တုန်းကတရုတ်နိုင်ငံတော်ပိုင်းမီဒီယာ Global Times ကသူ့ကိုဩစတြေးလျတချို့ဖြစ်စွပ်စွဲခဲ့သေးတာပေါ့2019တုန်းကတရုတ်ကိုသူ့ပြန်လာတဲ့အခါအာဏာပိုင်တွေကသူ့ကိုစစ်မေးခဲ့တာကိုရည်ညွှန်းပြီးပြောတာပါစွပ်စွဲချက်ကိုသူကကျင်းဆိုခဲ့ပြီးဒါဟာတရုတ်ရဲ့ဝါဒဖြန့်ကျင်စိတ်ပိုက်တရားဖြစ်တယ်လို့ South China Morning Post သတင်းစာကိုပြောခဲ့ပါတယ်။ Australia ကိုအသိဉာဏ်ဆိုင်ရာလွတ်လပ်ခွင့်ဒုက္ခပေါင်းဖြစ်သူကပြောပါတယ
်။ In the 80s generation like me
ကျွန်တော်လို1980မျိုးဆက်တွေကဒီမိုကရေစီအပေါ်ယုံကြည်မှုနဲ့ကြီးပြင်းလာခဲ့ကြတာပ
ါ။1989ခုနှစ်တုန်းကတရားမင်းရင်းမြစ်မှာဒီမိုကရေစီလူလားကြတဲ့အကြောင်းအရာတွေကိုကြမ်းဖက်ပြုတ်ခွဲတာကိုသူကမြင်မြင်တွေ့ကြရတာကို
I came here
တရုတ်ပြည်ကနေလွတ်မြောက်အောင်ကျွန်တော်ဒီကိုလာခဲ့တာပ
ါစစ်တီမျိုးနေဝီဂါလူမျိုးဖာတီမာအဒူဂါဖာဟာလည်းလွတ်လပ်ခွင့်ရှာဖို့တရုတ်ကထွက်ခဲ့ပါတယ်အရှိတာကစ္စတန်လို့သူသိထားတဲ့နေရာမှာသူ့ကိုမွေးခဲ့ပါတယ်အဲ့ဒီနေရာကိုတရုတ်ကတော့ရှင်ကျန်းလို့ခေါ်တာပေါ့
But when I left China it's definitely because တရုတ်ကကျမထွက်လာတာတသက်လုံးကျုံဖြစ်မဲ့အရေးကိုမြင်လို့ပါ
မွတ်စလင်ဝီကလူနည်းစုပေါ်တရုတ်ရဲ့ဆက်ဆံမှုကိုသူကရည်ညွှန်းပြောတာပါဝီကလူမျိုးတသန်းကျော်ဟာစခန်းတွေမှာထိန်းသိမ်းခံနေရတယ်လို့လူခွင့်ရေးအဖွဲ့တွေကပြောကြပါတယ
် My father was also taken to the camp
ကျမအဖေရောအကိုပါစခန်းအသွင်းခံရပါတယ
်သူ့ဘေးကစခန်းမှာပဲတည်ဆုံသွားခဲ့တယ်လို့သူကဆိုပါတယ်အမေရိကန်မှာနေပြီးတဲ့နောက်အိမ်အောင်ကြတာကြောင့်ဩစတြေးလျကိုရောက်လာခဲ့တာပါတရုတ်ပြည်ပေါ့ရှေ့ပြောင်းနေထိုင်သူဩစတြေးလျမှာ6သိန်းခွဲကျော်ရှိပါတယ်။အင်္ဂလန်နဲ့အိန္ဒိယကရွှေ့ပြောင်းနေထိုင်သူတွေပြီးရင်တတိယအများဆုံးလူဦးရေဖြစ်ပါတယ်။ဒီစီးမှာထိုင်ဝမ်နဲ့ဟောင်ကောင်ကပြောင်းလာသူတွေမပါသေးပါဘူး။ VOA ကိုစကားပြောဖို့တော်တော်များများကကြောက်ကြပါတယ်။ဖုန်ချန်ကြီးကအခုလိုပြောပါတယ
်။ Because they do have vice
chancellor ရေအစိုးရကလှုပ်ချင်တယ်လို့လို့ရပါတယ်။ဘာကြောင့်လဲဆိုတော့သူတို့မိသားစုတွေကတရုတ်ပြည်မှာရှိနေတုန်းကိုသူတို့ကြောက်တာပေါ့
။လာမယ့်မတ်လကစပြီးဟောင်ကောင်မှာနေထိုင်ကြသူတွေကိုဩစတြေးလျမှာအမြဲတမ်းနေထိုင်ခွင့်ရဖို့အတွက်လမ်းကြောင်းဖွင့်ပေးတော်မှာပါ။ဟောင်ကောင်မှာအမျိုးသားလူကြုံရေးဥပဒေကိုဘေကျင်းကပြဋ္ဌာန်းလိုက်ပြီးမကြမီမှာပဲဩစတြေးလျကအဲ့ဒီအစီအစဉ်အသစ်ကိုချမှတ်လိုက်တာဖြစ်ပါတယ်။ဟောင်ကောင်မှာဖြစ်ခဲ့တဲ့2019ခုနှစ်ဒီမိုကရေစီလှုပ်ရှားမှုကိုတုံ့ပြန်တဲ့အနေနဲ့ဒီဥပဒေကိုတရုတ်ကပြဋ္ဌာန်းခဲ့တာပေါ့။လွတ်လပ်စွာပြောဆိုခွင့်ကိုကန့်တတ်တာဖြစ်တယ်လို့ဝေဖန်သူတွေကပြောကြပါတယ်။တရုတ်နိုင်ငံနှုတ်ဝိုင်းမီဒီယာတွေကတော့နိုင်ငံသားတွေကိုကာကွယ်ဖို့ရည်ရွယ်တာဖြစ်တယ်လို့ဆိုပါတယ်။တရုတ်ကနေရှေ့ကတည်းကပြောင်းရွှေ့အခြေချနေထိုင်ကြသူတွေနဲ့နှောင့်လူတွေကြားမှာသဘောထားကွဲပြားကြတာကိုတွေ့ရတယ်လို့ဆစ်ဒနီမှာနှစ်ပေါင်းများစွာနေတဲ့ပေါင်ပေါက်ခဖုန်ချန်းကြီးကဆိုပါတယ်။ရှေ့လူတွေကအနောက်တိုင်းအမြင်ကိုထောက်ခံကြတယ်။နှောင့်လူတွေကတရုတ်နဲ့ပတ်သက်ပြီးခိုင်မာတဲ့မျိုးချစ်အမြင်ရှိကြတယ်လို့သူကခုလိုပြောပါတယ
်2008 is a sea change it's changed the object
2008ခုနှစ်မှာပြောင်းမြန်ပြောင်းလဲသွားတယ်တရုတ်ကျောင်းသားတွေနဲ့ရွှေပြောင်းနေထိုင်ကြသူတွေလမ်းတွေပေါ်ထွက်လာကြတယ်ဒါပေမဲ့ဒီဒီချိန်မှာတော့တရုတ်ဒီမိုကရေစီရဲ့လှုပ်ရှားမှုကိုဖိနှိပ်ဖို့တရုတ်အစိုးရကိုထောက်ခံကြတာဗ
ျဒါပေမဲ့ဒါကူကဖုန်ချင်းနဲ့ဖာတီမာအဘဒူဂါဖာတို့လိုရွှေပြောင်းနေထိုင်ကြသူတွေအတွက်ညှို့အားဖြစ်ပါတယ်သူတို့အမြင်တွေကိုလွတ်လပ်စွာဖော်ထုတ်နိုင်တဲ့လွတ်လပ်ခွင့်ရှိကြောင်းပြနေတာကြောင့်ပ
ါ။ဩစတြေးလျမှာတရုတ်လူမျိုးတွေရွှေ့ပြောင်းနေထိုင်နေကြတဲ့အကြောင်းဥတမောင်တန်းကတင်ပြပေးခဲ့တာပါခင်ဗျာ။သရရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တင်းငွေနေညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်။သရရှင်တို့အနေနဲ့ VOA မြန်မာပိုင်းကိုအီးမေးလ်ကတဆင့်ဝေဖန်အကြံပေးခြင်းနဲ့ဆိုရင်ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်ခင်ဗျာ။ခုဆက်ပြီးတော့ကြားဗျူပါတီဥက္ကဋ္ဌနဲ့ VOA တွေ့ဆုံမေးမြန်းခန်းကိုတင်ပြပေးပါမယ်။ Federal ပြည်ထောင်စုတည်ဆောက်နိုင်မှမြန်မာပြည်ငြိမ်းချမ်းမယ်။ဆန္ဒရှိရင်၃နှစ်အတွင်း Federal ပြည်ထောင်စုပေါ်ပေါက်အောင်လှုပ်ဆောင်နိုင်တယ်လို့ကြားဗျူပါတီလို့လူသိများတဲ့ရှမ်းတိုင်းဒေသများဒီမိုကရက်တစ်ပါတီ SNDP ဥက္ကဋ္ဌဦးဆန်းအိုက်ပေါင်းကပြောပါတယ်။ဦးဆန်းအိုက်ပေါင်းကိုကိုမှုဇော်ကနေပြည်တော်မှာတွေ့ဆုံမေးမြန်းထားပါတယ်ခင်ဗျာ
။ဟုတ်ကဲ့မင်္ဂလာပါဆရာ။အခုတည်းလေကျွန်တော်တွေ့ဆုံဟုတ်ကဲ့တွေ့ဆုံမေးမြန်းဝင်ပေးတဲ့အတွက်လည်းကျေးဇူးတင်ပါတယ်ကျွန်တော်ဒီဝေဖန်ကနော်ဆရာဟုတ်ကဲ့ဒါဆိုဆရာကျွန်တော်တို့ဒီမေကွန်းလေးတွေကတော့ဒီဟောပေါ့အဓိကကတော့ကျွန်တော်တို့လက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေပေါ့အဲ့ဒီနိုင်ငံရေးအခြေအနေတွေအကျက်ကျဲတွေကိုကျွန်တော်တို့လွန်မြောက်ဖို့အတွက်ပေါ့နော်ဆိုလို့ရှိရင်ဆရာအနေနဲ့ဘယ်လိုမျိုးဖြတ်သန်းသင့်တယ်လို့မြင်ပါလဲဆရာဟုတ်ကဲ့
ဒီအခြေအနေကိုလွန်မြောက်ဖို့ဆိုလို့ရှိရင်နော်အဓိကကျွန်တော်တို့မြင်တာတော့ဒီရွေးကောက်ပွဲမြန်ကျင်းပနိုင်မှာရေကောက်ပွဲမြန်မြန်ကျင်းပပြီးတော့ဒီပြည်သူလူထုကရေကောက်တင်မြောက်လာတဲ့အစိုးရဖြစ်ပေါ်လာပြီဆိုလို့ရှိရင်ဒါပြည်သူတင်မြောက်တဲ့အစိုးရဆိုတာဖြစ်ပေါ်လာမယ်လေအဲ့ဒီအချိန်ကျရင်တိုင်းပြည်အခြေအနေလည်းငြိမ်သွားမယ်လို့ကျွန်တော်ကအဲ့လိုမြင်ပါတယ်ခင်ဗ
ျဟုတ်ကဲ့အခုပေါ်လေးဖြစ်နေတာမှာဒီဟောပေါ့လက်နက်ကင်အီအဖွဲ့ပေါ့နော်တော်တိုင်းကလက်နက်ကင်အဖွဲ့နေရောတော့ PDF လို့ခေါ်တဲ့အဖွဲ့နဲ့ရောပေါ့နော်ဒီမြန်မာပြည်အလဲပိုင်းတို့ဘာလို့ဗက်တီမာရောတော်တော်များများပေါ့မကွေးတို့စကိုင်းတို့ဒီကချင်တို့အာကရင်မာတို့ကယားမာတို့ချင်းမာတို့နေရာတော်တော်များများကဒီလက်လက်ကင်ပြိပခါတွေတော်တော်ကြီးမြင့်တက်နေတဲ့အနေအထားကိုကြတော့ဆရာအဲ့လိုအခြေအနေမျိုးမှာရွေးကောက်ပွဲကျင်းပဖို့ဆိုတော့ဖြစ်နိုင်တာအဲ့ဒီအခြေအနေတွေငြိမ်သက်သွားအောင်ဆိုဘလို့နည်းလမ်းအနေနဲ့ဆောင်ရွက်တင်တယ်လို့မြင်ပါလဲဆရာ
ဒါငြိမ်သက်ဖို့အတွက်ကလက်ရှိနှစ်ဆက်ကအစိုးရဘက်မှာမူတည်တာပေါ့နော်အဲသူကသူ့လှုပ်ဆောင်ရမယ်လုံ50ပဲလေသူလုတ်ကြရမှာလေဒီသူအချိန်ကနောက်ထပ်เนาะတနစ်ပြီသွားပြီနောက်ထပ်သူ6လတိုးမယ်နောက်ထပ်6လတိုးမယ်အများဆုံးတနစ်ပဲကျန်တော့တယ်လေအဲ့ဒီ6လ6လနှစ်ချိန် ဥပဒေရသူကတိုးခွင့်ရှိပေမဲ့ဒီတနေ့တော်တွေမှာသူကငြိမ်အောင်တော့လုပ်ရမှာပေါ့သူတောင်းအောင်ပဲလေအစိုးရဆိုတာဒါသူ့ရဲ့တောင်းအောင်ပဲနော်တိုင်းပြည်အချမ်းပြည်ရင်ဖွံ့ဖြိုးတိုးတက်ဖို့ဆိုတာအစိုးရတောင်းအောင်ပဲဘယ်သူပဲအစိုးရတောင်းအောင်ယူယူဒီအစိုးရရဲ့ပခုံးပေါ်မှာတောင်းအောင်ကြားရောက်တယ်လို့ကျွန်တော်အဲ့လိုစပါတယ်ဒါသူတို့လုပ်ငြိမ်အောင်သူလုပ်ရမှာလေငြိမ်အောင်သူလုပ်ရမှာသူတောင်းအောင်ပဲသူတောင်းအောင်ရှိဆုံးပဲ 100% သူ့ပေါ်မှာတောင်းအောင်ရှိဆုံးပဲ
အဲ့ဆိုအခုကဖြစ်နေတဲ့အနေအထားမှာပေါ့လေခုနမေခွန်းလေးပဲဆက်မိပါမယ်နော်ဆရာဖြစ်နေတဲ့အနေအထားမှာဆိုရင်ဒါဒီ track EEO တွေဘက်မှာညီချင်းရဲ့ဆွေးနွေးကိုဖိတ်ခေါ်တာရှိရပေါ့ဒါပေမဲ့ democracy in azu လို့ပြောမယ်ဒီ new တော်လိုင်းလို့ပဲပြောပေါ့ဒီ February 10ရက်နေ့ပေါ့နောက်ပိုင်းမှာဖြစ်ပေါ်လာတဲ့လက်နက်ကိုင်အဖွဲ့အစည်းတွေနေကြအခုချိန်ထိနေချင်းရဲ့ဆွေးနွေးမယ်ဆိုတာမရှိဘူးတိုက်ခိုက်နေတာတွေပဲအနေအထားတွေပါရှိရဆိုတော့အဲ့ဒီညီချင်းရဲ့လက်နက်ကိုင်ညီနေဖြည့်ရှင်းတာဘယ်ဟာပို့ပြီးခီးရောက်နိုင်မလဲဆရာ
ဒါဒီနိုင်ငံရေးပြဿနာဆိုတာနိုင်ငံရေးနည်းနာအဖြစ်ဆွေးနွေးတိုင်ပင်ပြီးတော့ဖြည့်ရှင်းတာအဲ့ဒါအကောင်းဆုံးနည်းလမ်းပဲလေတစည်းရေးနဲ့တိုက်ခိုက်ဆိုတာအဖြစ်ကမထွက်နိုင်ပါဘူးเนาะအကောင်းဆုံးကတော့နိုင်ငံရေးနည်းနာနဲ့ဖြည့်ရှင်းတာအကောင်းဆုံးပါပဲခင်ဗ
ျဟုတ်ကဲ့ဆရာညာဆိုဆရာနေနေတာဒီဟိုပေါ့နောက်တစ်နှစ်မှာပေါ့ဒီရုပ်ောက်ပွဲကျင်းပနိုင်မယ်အလားအလာကြတော့ဆရာအခုဖြစ်နေတဲ့အနေအထားတွေပေါ့မှာဆရာဘယ်လိုသုံးသပ်ပါလဲဆရာ
ပြတော့မြင်တာတော့အခုဒီဟိုဘောနော်ပြီးခဲ့တဲ့တနေ့အတော့တွေမှာအခြေအနေကတော့ဆိုးတယ်လေဒါပေမဲ့ခုနောက်ပိုင်းကနည်းနည်းငြိမ်သက်လာတယ်လို့ကျွန်တော်တို့တွေ့မြင်ရတယ်လေနောင်6လလောက်ဆိုရင်တော့တိထက်ပို့ပြီးတော့ငြိမ်မယ်လို့တော့ကျွန်တော်တို့ကအကောင်းမြင်တာပေါ့နော်အကောင်းမြင်တယ်နော်အရင်တော့ရန်ကုန်မှာဆိုလို့ရှိရင်ကျွန်တော်တို့တော်တော်ကြောက်ရတယ်နော်ခုဆိုလို့ရှိရင်ပုံမှန်လို့ဖြစ်နေပြီကားတယ်လဲအသွားလာအလုတ်ကင်တယ်လဲပုံမှန်လို့ဖြစ်နေပြီပုံမှန်နှိပါပေါ့ 100% တော့မဖြစ်သေးဘူး90ရာခိုင်နှုန်းတော့ဖြစ်နေပြီတကယ်လို့ဒါလေဒီငြိမ်တော့လို့ကာဖျူးတွေလည်းရုပ်သိမ်းနေဒီအိုမီခရွန်ကလည်းမဖြစ်တော့ဘူးဆိုလို့ရှိရင်ဒါပုံမှန်ပြန်ဖြစ်သွားမှာပဲ
ဟုတ်ကဲ့ဆရာဟုတ်ကဲ့အဲ့ဆိုဆရာဆရာဒီအရင်တော့သတင်းမီဒီယာတွေမှာပြောထားရှိပါတယ်ဆရာဒီဟိုပေါ့လေဒီဒီမိုကရေစီဖေဗရယ်ပြည်ထောင်စုကို9နှစ်အတွင်းမှာဖြစ်လာနိုင်တယ်လို့ဆရာအနေနဲ့မြင်တယ်လို့ပြောတာမျိုးရှိပါတယ်ပေါ့နော်အဲ့ဆိုအဲ့ဒီ9နှစ်တွင်ဖြစ်လာနိုင်တယ်ဆိုတာဘလို့အချက်လက်ဒီပုံမှာအခြေခံပြီးညာပြောပါလေခင်ဗျာ
ဟုတ
်ဟုတ်ကဲ့
ဟိုစားလေအရင်တော့ခင်ဗျာကျွန်တော်တို့ဖက်ဒရယ်လို့ပြောလို့ရှိရင်ဒါခွဲထွက်တာပဲထောင်လေးတန်းကြပါမယ်နော်ခုဆိုလို့ရှိရင်ဒါတမရော်ရောအစိုးရရောမြန်မာပြည်သူလူထုရောလည်းလက်ခံသွားဖက်ဒရယ်ဆိုတာအားလုံးသဘောပေါက်သွားပြီဒီဖက်ဒရယ်ပြည်ထောင်စုမဖြစ်ဘူးဆိုလို့ရှိရင်တော့ပြည်ထောင်စုကကြည့်မငင်းချမ်းနိုင်ဘူးတိုင်းသားတွေအားလုံးတိုင်းသားတွေတော့မဟုတ်ဘူးတိုင်းဒေသကြီးတွေကလည်းသူတို့ဖက်ဒရယ်လို့ကျင်တာပဲနော်ကိုတေတာကိုတိုင်းတေတာကိုပြည်နယ်ကိုကကိုပိုင်အုပ်ချုပ်ခွင့်ကိုပိုင်ပြတ်တန်းခွင့်တန်းတူရည်တူခွင့်ရေးပေါ်ရှယ်ရင်းတက်ရှယ်ရင်းရီဆိုရှယ်ရင်းအလုံးကကိုတေတာကိုကိုလိုချင်တယ်ကျွန်တော်အများအားပြောတယ်ကျွန်တော်ရှမ်းပြည်နယ်မှာကျွန်းတစ်တွေတစ်မာတွေကုန်တလောက်နေပါရှိနေပြီကျွန်တော်ပြည်နယ်အတွက်ဘာမှခန်းစားခွင့်မရှိဘူးเนาะခန်းစားခွင့်မရှိဘူးအဲ့တော့ကျွန်တော်တို့ကကိုပြည်နယ်မှာเนาะထွက်တဲ့တန်စာဒတွေမီဘောမီအောင်တင်စာဒတဲ့အခွန်အခတွေနော်ကျွန်တော်တို့ရှယ်ယာတစ်ခုရဖို့တင်တယ်ဥပမာဖြင့်ကျွန်တော်ရှမ်းပြည်နယ်မူဆယ်ကုံသေးစုံတချိလေးဟာလာချင်းရွှေရောအဲ့ဒီထွက်ပေါက်တွေနဲ့ထွက်သွားတဲ့ကုံတွေအခွန်အခတွေကျွန်တော်ပြည်နယ်ရဖို့တင်တယ်အနည်းဆုံးကျွန်တော်90ခိုင်နှုန်းလို့ရချင်တယ်နော်အလားတူပဲကချင်ပြည်နယ်မှာလည်းသူကရဖို့တင်တယ်ရခိုင်လည်းသူမှထွက်တဲ့တင်စာဒတွေလည်းသူမှ90ရခိုင်နှုန်းလောက်ရဖို့တင်တယ်ကျန်တဲ့30ရာခိုင်နှုန်းပြည်တော်စုပေးလေဗျာပြည်တော်စုပေးလေခင်ဗျားကျွန်တော်တို့ပြည်တော်စုမှာ14ယူနေရှိတယ်ပြည်တော်စုက30ရာခိုင်နှုန်းပဲယူ30ရာခိုင်နှုန်းယူရတော့မှ14ယူနေဆိုတော့420ရတယ်ပြည်နယ်တွေတိုင်းတွေမှာ90ရာခိုင်နှုန်းပဲရမယ်အဲ့ဒီ90ရာခိုင်နှုန်းနဲ့တို့ပြည်နယ်တို့တိုင်းဖွံ့ဖြိုးလုပ်လေတို့ရတဲ့ resource sharing tax sharing ဟာလာအကုန်လုံးမြေပေါ်မြောက်တန်စာဒတွေအခွန်ခတွေအလုံးတို့ဟာတို့စီမံပေါ့အိမ်ထောင်စုတစ်ခုမှာတာသည်မိတွေဟိုအိမ်ထောင်ခွဲလုပ်တယ်လို့ပေါ့သူကသူစ조사ပြီးလုပ်ကြလေဒါနဲ့ဟိုမပြည့်စုံတဲ့ပြည်နယ်ကြတော့တိုင်းဒေသကြီးကြတော့ပြည်တော်စုအဆွေအဖန်နဲ့ပြီးတော့ချိပေးရမယ်လေ
အဲဆိုအခုကတော့ကျွန်တော်တို့ဒီပြည်နယ်ရောတိုင်းနယ်ရောတော့အဲ့ဒီ federal ဆွေအယူဆကိုလက်ခံကြပြီဆိုတော့အဲ့ဒီပုံမှာဆရာနေတယ်ဒီ၅နှစ်လို့မဖြစ်နိုင်တယ်လို့သုံးသပ်တယ်
အာဖြစ်နိုင်တယ်ဖြစ်နိုင်တယ်ဟိုကျွန်တော်တို့ကဟိုတနေ့ကကျွန်တော်ဥစ္စာလေဒီကျွန်တော်တို့ကဟိုကကျွန်တော်ကဒီဒီပါတီအစုဖွဲ့မှာ နေကြရေးအဖွဲ့ကောင်းစားဟု
တ
်အရင်တော့ဆိုလို့ရှိရင်တော့ဟိုဘောဥမာဖြင့်ဘုကျော်ရပြဥက္ခရကျွန်တော်တို့ဥက္ခရဟုတ်န
ော
်ဟုတ်အဲနောက်ဤဘက်ကလည်းတို့ဥက္ခရတယောက်ရှိမယ်ဟုတ
်
အဲ့တော့ကျွန်တော်တို့ကဟိုတနည်းကဟိုဘုကျော်ရပြနဲ့ကျွန်တော်တို့ဆွေးနွေးတယ်နော်ဆွေးနွေးတော့ကျွန်တော်ပြောရတယ်ဖက်ဒရယ်ပြည်ထောင်စုဖြစ်ဖို့ဆိုလို့ရှိရင်အချိန်အကြာကြီးမလိုနဲ့ငါးနှစ်တော်တွင်းဖြောင်းလို့ပါဆိုကျွန်တော်တို့အတွေ့အကြုံရှိတယ်93နဲ့96ကျွန်တော်အမျိုးသားညီလက်ခံတက်ခဲ့တယ်ကမ်တွင်းလိုက်ပြီးတော့နော်လာခဲ့တိုင်းဒါကောင်းဆောင်လေးအားလုံးနော်အေးရအားလုံးနောက်ပြီးတော့ပညာရှင်တွေတိုင်းဒါလူမျိုးစုတဲ့ကိုယ်စားလှယ်တွေတက်မတော့အစိုးရပါတီတွေစုပေါင်းပြီးတော့နော်ကောင်းချင်းဆိုင်ပြီးပုံမှန်လေးလေးဆွေးနေဟလာဘသူတွေပဲလို့ဖြစ်ချင်လဲနောက်ကန့်သွင်းပြီးတော့ဆွေးနေတယ်ဆိုလို့ရှိရင်9နှစ်တောင်မဟုတ်3နှစ်တောင်ဖြစ်နိုင်တယ်3နှစ်နဲ့တကယ်အဓိကကဖြစ်ချင်တဲ့ဆန္ဒရှိဖို့ပဲလို့တယ
်ဆရာခုနပြောတဲ့အချက်အရဆိုရင်ကျွန်တော်တို့เสียပြောတယ်ဒီ9နှစ်တင်ဖက်ဒရယ်သွားဖို့ပါညာပေါ့လေဒီကိစ္စတွေမှာကြာရင်ကျွန်တော်တို့ constitution ကိုဘယ်လိုလုပ်ဖို့လိုမလဲ
constitution ကခုကျွန်တော်ခဏပြောသလိုပေါ့ကျွန်တော်တို့ဟိုဟာဆွေးနွေးဖို့ရလာတဲ့ဟာကိုခုနောက်ဒီလလောက်ဆိုလို့ရှိရင်ဒီလကုန်လို့ဆိုရင်ကျွန်တော်ဆေးရနှစ်ကိုပြင်မယ်ဆေးရနှစ်ကငကိုကလေးဥသိစိန်လက်ထက်ကလေးကဆေးရနှစ်ကိုတချို့အချက်တွေလက်လုတ်ထားပြီးသားဒါပေမဲ့လွတ်တော်မှာအတိမဖြစ်သေးဘူးဒီ power share တွေ tax share တွေသဘောမျိုးပဲနော်စီဘွားရေးစိတ်ပြိုးရေးပညာဆိုတဲ့အချက်လက်တွေရှိတယ်အဲ့တော့ဒီတစ်ခါကျတော့အရင်တော့တော်တော်မပွင့်လင်းဘူးလေခုဒီတစ်ခါကအရန်ပွင့်လင်းပြီကျွန်တော်တို့လည်းပွင့်လင်းနေဆွေးနွေးမှာ
ဆရာခုနဇာနစ်ကိုဆွေးနွေးကြမယ်ဆိုတဲ့ဟာဒီအေးအေးကိုဆရာနိုင်ငံရဲ့ပါတီရောအစိုးရရောတက်မလို့ဆွေးနွေးကြမယ်ဆိုတာအမျိုးသားညီလာခံလိုမျိုးဆွေးနွေးမှာဟိုမျိုးညီလာခံလိုမျိုးခေါ်မလားဒါမှမဟုတ်ဘလူးပုံစံမျိုးအစည်းအဝေးကျင်းပပြီလို့ပြောလို့ရှိတယ်ဟုတ်
ခုလောလောဆယ်ကဟိုမာတုံးဖုခုရှိရမှာလေအစိုးရနဲ့တက်မတော့ခုဟုတ်လားနိုင်ငံရေးပါတီတခုအေးအိုတခုသုံးအုပ်စုရှိရမယ်ဒါပေမဲ့ခုကျွန်တော်တို့ဆွေးနွေးနေတာနိုင်ငံရေးပါတီအစုအဖွဲ့နဲ့အစိုးရနဲ့တက်မတော်နဲ့ဒါပဲရှိနေတယ်တကယ်တမ်းကျအေးအိုတွေလာဖို့လိုတယ်ခုကျွန်တော်တို့လည်းဟိုတည်တဲ့အချိန်မှာကျွန်တော်တို့လည်းစူးစမ်းနေတယ်လေကျွန်တော်တို့ဘယ်လိုခံယူလဲဆိုတော့ဟိုပါပေါ့ကျွန်တော်တို့ကငြိမ်းချမ်းရေးအတွက်ဆိုလို့ရှိရင် FBNCC ကိုတွဲဖို့ခုကျွန်တော်စူးစမ်းနေတယ်ဒါပေမဲ့ခုကမို့သူတို့ကောင်းဆောင်ကတိုက်ပြီးမှရှိနေတယ်ကိုဝေးဖြစ်နေလို့ကျွန်တော်တို့ကတိုက်ပြီးကိုသွားလို့မရသေးဘူးသူတို့လည်းလာလို့မရသေးဘူးဆက်တွယ်ထားပြီးသား
န
ော်အဲ့ဒီ FBNCC ရဲ့ policy ကိုကိုင်တဲ့ပုံပုံနဲ့ကျွန်တော်တို့ကချိန်ထားပြီးသားသူတို့လည်းလက်ခံတယ်ကျွန်တော်တို့တွေ့ဖို့နော်အဲ့တော့ကျွန်တော်တို့တွေ့မယ်အတိတ်ကကျွန်တော်တို့ပါတော့လေပြည်သူလူထုပြည်တော်စုကြီးငြိမ်းချမ်းတာယာဖွံ့ဖြိုးတိုးတက်ဖို့အတွက်လေနော်
အဲ့တော့အခုကျွန်တော်ညီမညီမဖြစ်နေတဲ့နိုင်ငံရေးအကျက်တဲဒီစီပြပခတွေအားလုံးခြုံငင်ဖို့အတွက်ဆိုရင်ဆရာဘယ်သူတွေကိုဘယ်လိုများတိုက်တွန်းချင်ပါလဲဆရာ
အတိအကျတော့ဒီကကျွန်တော်တို့တိုက်တွန်းချင်တာတော့ဒီနာဆာကအစိုးရကတိုက်ပြီးဒီငိန်အေးချမ်းဖို့ပြည်သူလူထုရဲ့เนาะအသက်အိုးအိမ်စီးစိမ်ကိုကာကွယ်စောင့်ရှောက်ဖို့သူ့မှာတာဝန် 100% ရှိတယ်ညာကိုညို့ပြီးကြည့်တယ်သူကာကွယ်ပေးရမယ်ပြည်သူလူထုကကြည်လန်းစားစားကြောက်နေရတယ်เนาะကြောက်နေအဲ့ဒါတွေမကြောက်အောင်တရားဥပဒေစိုးမိုးမှုရှိဖို့အတွက် तू อ่ะတင်းငိမ့်အေးချမ်းအောင်ပြည်ပြာတင်းငိမ့်အေးချမ်းဖို့ကသူ့မှာတောင်းမရှိတဲ့တနေ့လဲကြော်လာပြီအဲ့ဒါကိုတင်းငိမ့်အောင်လုပ်ရမယ်တင်းငိမ့်ကိုလုပ်ပါလို့ပဲကျွန်တော်တိုက်တွန်းချင်တယ်เนาะဒီလိုတင်းငိမ့်ပြီးဆိုလို့ရှိရင်သူတို့ပြောတဲ့2023ဦးကြီးချုပ်ကြီးပြောနေတဲ့2023ဩဂုတ်လမှာရွေးကောက်ပွဲလုပ်မယ်ဆိုတာဒါမှဖြစ်တော့မယ်လေဒါမှဖြစ်တော့မယ်လေအဲ့တော့အဓိကကရေကောက်ပွဲဖြစ်လာပြီဆိုလို့ရှိရင်ပါတီတွေအားလုံးဝင်ပြိုင်လို့ရပြီလေပါတီတွေအားလုံးဝင်ပြိုင်လို့ရပြီ NLD လည်းပြိုင်လို့ရတာပဲသူ့ပါတီကိုဖျက်ပတ်မှဖျက်ပြတာဟုတ်တယ်မလားအဲ့တော့ဝင်ပြိုင်လို့ရတယ်အဲ့ဒီအချိန်ကျရင် all inclusive ဖြစ်လာမယ်နော်အစွတ်ပြည်သူရေကောက်တဲ့အစွတ်တည်းဖြစ်လာပြီဆိုလို့ရှိရင်အဲ့ဒီအချိန်ကျရင်ငြိမ်းချမ်းသွားမယ်လို့ကျွန်တော်အဲ့လိုဟိုစားခိုင်ပြီပါလေအဲ့လိုယုံကြည်မိပါခင
်ဟုတ်ကဲ့ဟုတ်ကဲ့ပါဆရာကျေးဇူးထူးတင်ပါတယ်အခုပြဖြစ်ချင်ပါတယ်ဟုတ်ကဲ့
ကိုမိုးစောတွေ့ဆုံမေးမြန်းခဲ့တာပါခင်ဗျာ VO American အတန်းကနေတင်းနေကနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်မကြခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပေးတော့ပါမယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android အတွက်ဆိုရင်Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese App မှာ V VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာဓာတ်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
်။တရရှင်တို့အခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တင်းနှင်းငွေနေညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာ။အခုတင်ဆက်ပေးမယ့်ဒုတိယပိုင်းနိုင်ဝတ်မှာတော့ကမ္ဘာမြမမီဒီယာမြင်ကွင်းမြမပြမပေးစာများကန္တသတင်းတွေကတုတ္တအစီအစဉ်နဲ့ကမ္ဘာတလွားကထူးခြားဆန်းပြတဲ့သတင်းများစားတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးသွားမှာပါ။ပထမဆုံးတော့ကမ္ဘာမြမမီဒီယာမြင်ကွင်းနဲ့စကြရအောင်ပါ။ပြည်သွင်းနိုင်တင်ဆက်နေတဲ့ကမ္ဘာမြမမီဒီယာမြင်ကွင်းမှာဒီတစ်ပတ်အတွက်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်ဝန်အနေနဲ့ပုံမိုအားထုတ်ဖို့လိုအပ်နေတဲ့မြမအရေးအကြောင်းဆွေးနွေးတင်ပြမှာပါ။မတ်အင်ဂျင်နီယာကကူညီတင်ဆက်ပေးထားပါရခင်ဗျာ။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန္တာကနေကမ္ဘာကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့အခုတည်းပုံမအားထုတ်ဖို့လိုအပ်နေတဲ့မြမအရေးအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါအေယာဝတီသတင်းဌာနကဒီမိုကရေစီညွှန်းကိန်းတွင်မြောက်ကိုရီးယားအောက်မြန်မာပြည်ရောက်လို့ခေါင်းစဉ်ပေးက2022ဖေဖော်ဝါရီ16ရက်နေ့ကရေးသားပါတယ်Economist Intelligence Unit EIU ရဲ့နောက်ဆုံးထုတ်ပြန်တဲ့အစီရင်ခံစာအရဒီမိုကရေစီညွှန်းကိန်းမှာ2022ခုနှစ်အတွင်းကမ္ဘာပေါ်ရှိနိုင်ငံများနဲ့မြန်မာနိုင်ငံဟာမြောက်ကိုရီးယား၊အာဖဂန်နစ္စတန်တို့နဲ့အတူဇယားရဲ့အောက်ဆုံးမှာကျရောက်နေပါတယ်။ EIU ကနိုင်ငံပေါင်း168နိုင်ငံကိုလေ့လာဆန်းစစ်ခဲ့ရမှာဒီမိုကရေစီကျင့်သုံးမှုအနည်းဆုံးနိုင်ငံများအဖြစ်မြောက်ကိုရီးယားကအဆင့်165မြန်မာက166နဲ့အာဖဂန်နစ္စတန်က169နဲ့ဇယားရဲ့အောက်ဆုံးမှာပေါ်ပြထားပါတယ်မြန်မာနိုင်ငံဟာစစ်တပ်အာဏာမသိမ်းခင်2020ခုနှစ်ဒီမိုကရေစီညွှန်းကိန်းမှာအဆင့်135ရှိခဲ့ပါတယ် EIU ကဒီမိုကရေစီစနစ်ညွှန်းကိန်းကိုတိုင်းတားရမှာအချက်5ချက်နဲ့တိုင်းတားတယ်လို့သိရပါတယ်အဲ့ဒီအချက်တွေကတော့ရွေးကောက်ပွဲလုပ်ငန်းစဉ်နဲ့ဗဟုဝါဒအစိုးရလုပ်ငန်းလည်ပတ်မှုနိုင်ငံရေးရာပါဝင်ဆောင်ရွက်နိုင်မှုအခြေအနေဒီမိုကရေစီအလေးအထနဲ့ပြည်သူလူထုလွတ်လပ်ခွင့်တို့ပဲဖြစ်ပါတယ်ဒီမိုကရေစီအကြဆုံးထိတ်တန့်ဆယ်နိုင်ငံစီးရင်မှာတော့နော်ဝေးနယူးဇီလန်ဖင်လန်ဆွီဒင်အိုက်စ်လန်ဒိန်းမတ်အိုင်ယာလန်ဩစတြေးလျနဲ့ဆွစ်ဇာလန်တို့ပါဝင်တယ်လို့ EIU ရဲ့အစီရင်ခံစာကိုကိုးကားပြီး ARD သတင်းဌာနကရေးသားထားပါတယ
်ဒီမိုကရေစီနဲ့လူ့အခွင့်အရေးစံနှုန်းတွေရဲ့အခြေခံအကြဆုံးအခွင့်အရေးဟာလွတ်လပ်စွာပြောဆိုရေးသားထုတ်ဖော်ခွင့်ပဲဖြစ်ပါတယ်ဒါကြောင့်မီဒီယာလွတ်လပ်ခွင့်ဘယ်လောက်ရှိသလဲဆိုတာဟာလေဒီမိုကရေစီအခွင့်အရေးဘယ်လောက်ရှိသလဲဆိုတာနဲ့ဆက်စပ်နေပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းသတင်းမီဒီယာတွေကြုံတွေ့နေရတဲ့အခြေအနေကို VOA မြန်မာပိုင်းစီစဉ်မှာ2022ခုနှစ်ဖေဖော်ဝါရီလ16ရက်နေ့ကပဲစစ်အာဏာကိုရင်ဆိုင်နေကြရတဲ့ပြည်သူသတင်းတောက်များဆိုတဲ့ခေါင်းစဉ်နဲ့သတင်းတစ်ပုဒ်ဖော်ပြခဲ့ပါတယ်။အဲ့ဒီသတင်းမှာစစ်တပ်ကအာဏာသိမ်းပြီးတစ်နှစ်ကျော်ရေရောက်လာချိန်မှာတရင်လွတ်လပ်ခွင့်နေလဲတချိန်တိုးကြာဆင်းနေပါတယ်။ရာနဲ့ချီတဲ့သတင်းသမားတွေအဖမ်းခံရတာလည်းရှိတယ်လို့အသက်ခံရသူတချို့လည်းရှိခဲ့ပါတယ်။သတင်းဌာနအတော်များများကလည်းစစ်ကောင်စီကပိတ်သိမ်းခဲ့တာပါလို့ဖော်ပြထားပါတယ်။ဒါ့အပြင်ကုလသမဂ္ဂအတွင်းမှုချုပ်ယုံပြောခွင့်ရစတီဖန်ဒူဂျရစ်ရဲ့ပြောဆိုချက်အရပြီးခဲ့တဲ့12လတာကာလအတွင်းအဖမ်းခံရတဲ့သတင်းတောက်ဥယျာဉ်ထဲမှာအမျိုးသမီး12ဦးပါဝင်ပြီးစုစုပေါင်း146ဦးရှိတယ်လို့ဖော်ပြထားပါတယ်။ Reporting ASEAN အဖွဲ့ရဲ့အဆိုအရတော့သတင်းတောက်122ဦးအဖမ်းခံခဲ့ရတယ်။အဲ့ဒီထဲက48ဦးဟာယနေ့အထိဖမ်းဆီးခြင်းကိုခံနေရပြီး16ဦးဟာစွဲချက်မျိုးစုံနဲ့ပြစ်ဒဏ်ချမှတ်ခြင်းခံထားရတယ်တအူးတည်ဆုံခဲ့တယ်လို့ဖော်ပြထားပါတယ်။ဒါကြောင့်လဲ RSF လို့ခေါ်တဲ့နယ်စည်းမခြားသတင်းတောင်များအဖွဲ့ကနိုင်ငံပေါင်း180အနက်မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်ကိုအဆင့်140လို့သတ်မှတ်ခံရခြင်းဖြစ်ပါတယ်။စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမှာဒီမိုကရေစီအခွင့်အရေးတွေစိတ်သုံးလာတယ်လို့မီဒီယာလွတ်လပ်ခွင့်ဟာလည်းအစိုးဆုံးအခြေအနေတွေနဲ့ရင်ဆိုင်နေရတယ်လို့ဆိုနိုင်ပါတယ်။ဒါ့အပြင်နိုင်ငံအနှံ့တိုက်ပွဲတွေပေါ်ပေါက်လာပြီးပြည်ရင်းစစ်ပုံမိုကျယ်ပြန့်လာခဲ့ပါတယ်။အထူးသဖြင့်စကိုင်းတိုင်းမကွေးတိုင်းချင်းပြည်နယ်၊ကယားပြည်နယ်နဲ့ကရင်ပြည်နယ်တို့မှာတိုက်ပွဲတွေပုံမှုပြင်းထန်ခဲ့ပြီးတိုက်ပွဲတွေနဲ့လွတ်မြောက်ရာကိုရှောင်တိမ်ကြရတဲ့စစ်ပေးရှောင်အရေးအတွက်ဟာလည်းတဖြည်းဖြည်းပိုတိုးလာနေပါတယ်
။ 2021ကုန်ချိန်မှာမြန်မာနိုင်ငံလူဦးရေရဲ့25တန်းဟာဆင်းရဲမွဲတေသူတွေအဖြစ်နေထိုင်ရမယ်။လူဦးရေ14တန်းခွဲဟာလူသားချင်းစာနာထောက်ထားတဲ့အရေးပေါ်အကူအညီတွေလိုအပ်လိမ့်မယ်။စစ်ဘေးရှောင်လူဦးရေဟာလည်း3သိန်း2000ကနေ4သိန်းအထိရှိလာနိုင်တယ်။ဒါအပြင်လူကုန်ကူးမှုပြဿနာ၊မူရည်စေဝါကုန်သွယ်မှုကြီးထွားလာတဲ့ပြဿနာ၊တစ်ခိုးထုတ်မှု၊ကြောက်မြတ်နဲ့တတ်ထုခိုးတူးမှုစတဲ့ပြဿနာတွေဟာလည်းပုံမူကျပြန့်လာနေတယ်။အဲ့ဒီလိုအခြေအနေမှာကိုဗစ်ရောဂါကပ်ဘေးကိုလည်းရင်ဆိုင်နေရတယ်လို့ပြီးခဲ့တဲ့ January 31ရက်နေ့ကကုလသမဂ္ဂရဲ့သတင်းထုတ်ပြန်ချက်တစ်ခုမှာမြန်မာနိုင်ငံအခြေအနေကိုဖော်ပြထားပါတယ်။ဒီအချက်လက်တွေကမြန်မာနိုင်ငံရဲ့လက်ရှိအခြေအနေဟာဘယ်လောက်ထိအောင်စိုးရိမ်စရာကောင်းနေသလဲဆိုတာကိုညွှန်ပြနေပါတယ်။ဒါကြောင့်လဲကုလသမဂ္ဂရဲ့2022 January 28ရက်နေ့သတင်းထုတ်ပြန်ချက်တစ်ခုမှာလူ့အခွင့်အရေးဆိုင်ရာကော်မရှင်နာမင်းကြီးမစ္စတာဘတ်ချလက်ကအခုလိုစိုးရိမ်တကြီးတိုက်တွန်းပြောကြားခဲ့တာတွေ့ရပါတယ်
။မြန်မာနိုင်ငံမှာလူ့အခွင့်အရေးနဲ့ဒီမိုကရေစီပြန်လည်ရှင်သန်နိုင်ဖို့အတွက်နဲ့စနစ်တကျလူ့အခွင့်အရေးချိုးဖောက်မှုတွေညှဉ်းပန်းနှိပ်စက်မှုကျူးလွန်နေသူတွေကိုအရေးယူနိုင်ဖို့တာဝန်ခံစေဖို့တေချာစေမဲ့ဆောင်ရွက်မှုတွေကိုအရေးတကြီးလုပ်ကြရမယ့်အချိန်ရောက်နေပြီလို့ဒေတာရင်းနဲ့ဒေတာရင်းပြင်ပကအစိုးရတွေကိုရောစီးပွားရေးလုပ်ငန်းတွေကိုပါကျမတိုက်တွန်းချင်ပါတယ
်။ဟုတ်လဲဟုတ်ပါတယ်။မြန်မာနိုင်ငံမှာအရေးတကြီးနဲ့အရင်ဆုံးလှုပ်ဆောင်ဖို့လိုအပ်နေတာကစီရာစုမှုမြောက်တဲ့အကြမ်းဖက်မှုတွေရပ်တန့်ဖို့ပါ။ပြီးရင်အရေးပေါ်လိုအပ်နေတဲ့လူသားချင်းစာနာထောက်ထားတဲ့အကူအညီတွေလိုအပ်နေသူတွေထံအမြန်ဆုံးပေးပို့နိုင်ဖို့ပါ။ဒီကိစ္စတွေဆောင်ရွက်နိုင်ဖို့ဆိုရင်ကုလသမဂ္ဂအာဆီယံအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ဆိုရင်ပူပန်နေုံပြစ်တင်ချုပ်ရှားနေုံနဲ့မလုံလောက်တော့ပါဘူးလက်တွေ့ကြတဲ့ရည်ယူဆောင်ရွက်မှုတွေဒီတဲ့အားထုတ်ဖို့လိုအပ်နေပါပြီဒါကြောင့်လူ့အခွင့်အရေးကော်မရှင်နာမင်းကြီးမစ္စတာဘာချလက်ရဲ့ပြောကြားချက်ကိုပဲကိုးကားပြီးပြောရမယ်ဆိုရင်ပြစ်မှုကျူးလွန်သူတွေအနေနဲ့ပြစ်ဒဏ်တွေကနေကင်းလွတ်နေသမျှကာလပတ်လုံးမြန်မာနိုင်ငံတည်ငြိမ်ရေးဆိုတာစိတ်ကူးရင်ပုံပြင်လို့ဖြစ်နေပါလိမ့်မယ်စစ်တပ်ဟာသူတို့လုပ်ခဲ့သမျှတွေအတွက်တာဝန်ယူတာဝန်ခံမှသာမြမအကြီးဟာရှေ့ဆက်လို့ရပါမယ်လူတွေကလည်းဒါကူပဲတောင်းဆိုနေကြတာဖြစ်ကြောင်းပါတယ်ခမ
ပြည်သွေးနိုင်စီစဉ်ပြီးမိုက်အင်ဂျင်နဲ့ကိုညင်တင်ဆက်ပေးခဲ့တဲ့ကမ္ဘာမြမမီဒီယာမြေခွင့်အစီအစဉ်ကိုနားဆင်ခဲ့ကြရတာပါခင်ဗျာခုဆက်ပြီးတော့မြမပြည်မပြည်စာမြာကဏ္ဍကိုတင်ပြပေးပါဦးမယ်မရေးတန်တကျော်ကစီစဉ်တင်ဆက်ပေးထားပါတယ်ခင်ဗျာ
ပင်နေကင်းရှင်းပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေသောရရှိများရှင်။ VOE ကိုရေးလာတဲ့သောရရှိနေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။အခုအရင်ဆုံးသောရရှိနေရဲ့မှတ်ချက်တွေနဲ့စာချင်ပါသေး။နာနာဆိုတဲ့ Facebook အကောင့်ပိုင်ရှင်ကတော့ပြက်ကလင်လေးပို့ပြီးတာကျေးဇူးတင်ပါသေး။တတိယဆိုင်ဆိုင် view တရင်နားထောင်နေတော့မှရောက်လာလို့အရန်ဝမ်းသာပါတယ်ရှင်လို့စာရေးလာပါတယ်။အမည်မဖော်ခြင်းနဲ့မလေးရှားရောက်မြန်မာပါဆိုတဲ့သရရှင်တယောက်ကတော့ view ကိုအမြဲတမ်းနားထောင်အားပေးနေပါတယ်တဲ့။ view ဝိုင်းတော်သားတွေအားလုံးကျန်းမာရွှင်လန်းကြပါစေလို့လည်းဆုတောင်းပေးလာပါတယ်။နေမျိုးထွက်ဆိုတဲ့သရရှင်ကတော့မင်္ဂလာပါ view ရေကျွန်တော်တချင်းတောင်းချင်လို့ပါ။ထွေတဲ့ရဲ့အမေရင်တချင်းလေးပါတဲ့။ KIA နဲ့အတူရှေ့တန်းထွက်နေရတဲ့ PDF ရဲဘော်တွေနဲ့အတူနားထောင်ချင်လို့ပါ။ရှိတဲ့ရောက်နေတာဆိုတော့မိသားစုနဲ့အတူဇာတိမြေလေးလွှမ်းလို့ပါဗျာကျွန်တော်ကဒဇယ်မျိုးနယ်တဲ့ကရွာလေးတရွာကပါ VOE ဝိုင်းတော်သူဝိုင်းတော်သားတွေနဲ့အတူမြမပြည်ကြီးငိမ့်ချမ်းပါစီလို့ဆုတောင်းပေးလာပါတယ်အထွန်းဖွန်းဆိုတဲ့သောရှင်ကလည်းမန်းန်းလောင်ရဲ့အတန်ဝဲဝဲတင်ဆက်မှုနဲ့ဥကျော်ဇန်သားရဲ့တင်ပြမှုတွေကိုကြိုက်ပါတယ် VOE ကိုည9နာရီဆိုရင်ဘလောက်အလုံးရှုပ်ရှုပ်နားမထောင်ရရင်တခုခုလိုနေတယ်လို့ခံစားရတဲ့အမခင်ပြိတ်သက်ပါဗျာတဲ့ကျွန်တော်စာကိုချမ်းမထားပါနဲ့ဆိုပြီးတော့တချင်းတဖို့တောင်းလာတာပါသူကမြန်မာပြည်သူပြည်သားတွေအတွက်ပါလို့လည်းပြောလာပါတယ်ဟုတ်ကဲ့ပါသူတို့လိုတေးတောင်းတဲ့တခြားသူတွေလည်းရှိပါတယ်เนาะအရင်တော့ကစာရီမှာလည်းကျမပြန်ပြီးတော့ဖြည့်ခဲ့ပေးပူပါတယ်အချိန်အခက်ခဲကြောင့်တေးတချင်းခံတာကိုရပ်ထားရပါတယ်လို့ကိုနေမျိုးထွတ်တောင်းထားတဲ့အမေအိမ်တချင်းလေးအဆင်ပြေရင်အားလုံးနားထောင်နိုင်ကြပါစေလို့ဆုတောင်းပေးနေမိပါတယ် တင်ဆက်ပေးတဲ့ဆောင်းမတဲ့ပုံနဲ့ပတ်သက်လို့အမြင်မဖော်ပြပါနဲ့ဆိုတဲ့သရရှင်သူရဲ့အမြင်ကိုရေးလာတာလည်းဖော်ပြပေးစင်ပါတယ်။မြန်မာနိုင်ငံမှာစစ်အာဏာသိမ်းတစ်နှစ်ပြည့်နှစ်ပတ်လည်ဖြစ်တဲ့ February 1ရက်နေ့တော့ကတင်ဆက်ပေးခဲ့တဲ့အစီအစဉ်ဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တာတစ်နှစ်ကြာလာတဲ့အချိန်မြန်မာပညာရေးကဏ္ဍတည်တည်တသာထိခိုက်လာနေပြီးတော့လာမယ့်နှစ်တွေအတွင်းမှာနယ်လန်ပြန်ထူဖို့အတော်ရုန်းကန်ရလိမ့်အောင်မယ်လို့ပညာရေးဝန်ထမ်းတွေနဲ့ကျောင်းသားမိဘတို့ကသုံးသပ်ကြတာပါဒီလိုမျိုးအာဏာသိမ်းတစ်နှစ်ပြည့်သုံးသပ်ချက်တွေကိုကိုညံဝင်းအောင်စူးစီးတင်ပြခဲ့တာမှာသရရှင်တယောက်ပြန်ပြီးတော့ရေးလာတာမှာတော့
ပညာရေးနှိမ့်ချမှုနဲ့ပတ်သက်တဲ့ဆောင်းပါးမှာမိဘတို့ဖြေကြားသွားတာကြားမိပါတယ်ဖြေတဲ့သူနည်းသလိုအောင်တဲ့သူလည်းနည်းလိမ့်မယ်တဲ့သူပြောချင်တာကကြောင်းတက်သူနဲတာကိုပြောလို့ရင်းလို့နားလည်မိပါတယ်တက္ကသိုလ်အဆင့်မှာဖြစ်နေတာတွေတခုပြောပြစီမန္တလေးတက္ကသိုလ်ဘွဲ့လွန်အင်္ဂလိပ်စာသင်ကြားရေးဒီပလိုမာသင်တန်းကဆံမွဲဖြေဖို့နှစ်ပါးသာကျန်နေပါသေးတယ်ကိုဗစ်ကြောင့်နားခဲ့ရကနေဆက်အနာသိမ့်လိုက်တောင်ဖို့ဆက်မဖြေရသေးပါဘူးဒါပေမဲ့ပြီးခဲ့တဲ့2021မှာအောင်စင်းထွက်လာပါတယ်အကြမရှိတန်းလုံးကျွတ်အောင်ပါတဲ့အောင်သူအလုံးကိုလည်းမဟာဝိဇ္ဇာတန်းဝင်ခွင့်ဆံမွဲဖြေဆိုခွင့်ပြုခဲ့ပါတယ်အဲ့ဒီဆောင်ပွဲကိုဝင်ဖြည့်သူအားလုံးအောင်ခဲ့တယ်လို့အခုဆိုရင်အတန်းတက်နေကြပါပြီအဲ့ဒီတော့အနာဂတ်မှာဘယ်လိုဖြစ်မလဲတွေးကြည့်ကြပါဗျာ
ဟုတ်ကဲ့ပါဒီသောရရှင်ပြောလာတာကလည်းဒီဆောင်မားထဲမှာပါတဲ့အကြောင်းအရာနဲ့တူနေပါရဲ့နော်ဒီအာနာတင်ပြီးတဲ့နောက်မြမပညာရေးခဏတည်တည်သာထိခိုက်လာနေရပြီးတော့တော်တော်လေးပြန်ပြီးတော့နလန်ထူနိုင်မှုစူးစမ်းရအောင်မယ်ဆိုတဲ့အခြေအနေကိုဒီသောရရှင်ရဲ့စာကထင်ရှားစေပါတယ်မြန်မာနိုင်ငံမှာလက်ရှိကြုံတွေ့နေရတဲ့နိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်နေကိုပိုင်မြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်လာတဲ့စာတွေကိုလည်းဆက်ပြီးတော့တင်ဆက်ပေးသွားခြင်းပါတယ်မြန်မာနိုင်ငံကအစီအရေးပြည်ပခါတွေကြောင့်ပြည်သူတွေတော်တော်အထင်နာနေရပါပြီဆိုတော့ရေးလာတဲ့သောရရှင်ဟဲလန်ကတော့
VOA ရဲ့မြန်မာနိုင်ငံတော့ပြည်သူနဲ့အစိုးရရန်သူတွေဖြစ်သွားပြီကြောက်အောင်မယ်ထင်တာပဲပြည်သူတရလုံးမပါဝင်တော့လေနော်ပြည်သူတွေအားလုံးပါဝင်ဖို့ဆိုတာလည်းမဖြစ်နိုင်လို့နေပါပါအသက်တွေကြွေရအောင်ပဲထင်လို့တရက်မှစိတ်မအေးဘူးတစ်ဖက်ဖက်ကနားကြရင်ကောင်းတော့မယ်ထင်ပြီးပျက်စီးကုန်တော့မယ်ပြုပြင်မရဖြစ်ကုန်တော့မယ်တခုခုအမြန်လုပ်ကြပါတော့တောင်းပန်ပါတယ်နှစ်ဖက်လုံးကိုတောင်းပန်တာပ
ါဒီစားကိုအတန်နှင့်ပေးစေချင်ပါတယ်ရောက်လာတော့မသိပါဘူးတဲ့ဟုတ်ကဲ့ပါဟဲလန်ကြီးမက်ဆင်ဂျာကရေးပို့လာတဲ့စာတွေကျွန်တော်တို့လက်ခံရရှိပါတယ်နော်သူကသူ့ရင်တင်ရဲ့အမေရင်တချင်လေးလဲနားဆင်ပြရစီတဲ့အားလုံးသောသူတွေနဲ့အတူနားဆင်ချင်ပါတယ်တဲ့ဟုတ်ကဲ့ပါဟဲလန်ပထမပိုင်းတော့ကသောရရှင်တီကိုပြန်ချပေးလိုက်တာကြားမယ်ထင်ပါတယ်အဲ့သောရရှင်တယောက်ကလည်းအမေရင်တချင်းလေးပဲတောင်းထားတာပါနော်ကျမတို့အချိန်အခက်ခဲကြောင့်တချင်းကန်တာကိုရက်ဆိုင်ထားရပါတယ်ရှင်နောက်သောရရှင်တယောက်ကတော့နောက်တစ်ပတ်ပေးစာပြန်စာအစီအစဉ်မှာကျွန်တော်စာလေးကိုစောင့်မျှော်နားဆင်နေပါမယ်ဆိုတဲ့သောရရှင်ထူပြေအောင်ပါသူကတော့
မင်းအောင်လိုင်ကတော့ဥပဒေအထက်မှာမြေသူများမရှိစေရလို့ပြောထားပေမဲ့စန္ဒပြလူငယ်တွေကိုတနတ်နဲ့ခေါင်းတဲတဲ့ပြစ်ကားနဲ့နောက်ကနေတိုက်ပုံမှန်အမျိုးမျိုးချဖန်စီတက်ဖြတ်အဲ့ဒါကိုသူတို့ကစူပူမှုလှုပ်လို့လို့တဲ့တနေရာမှာလူ၅ယောက်တဲ့ပိုဆူးလို့တဲ့ဒါပေမဲ့သူတို့ကိုထောက်ခံအားပေးတဲ့သူတွေကြတော့စူပူယုံမကတနေရာမှာလူ၅ယောက်မကရဲတွေစစ်သားတွေကပါလုံခြုံရေးယူထားပေးလိုက်သေးတယ်ဒါဥပဒေအထက်မှာမြည်သူမှမရှိတာလားလို့ကျွန်တော်မေးကျင်ပါတယ်
ဥရေထက်မှာဘယ်သူမှမရှိဘူးလားလို့မေးချင်ပါတယ်ဆိုရဲမေးခွန်းနဲ့အတူနောက်တစ်ချောင်းကိုတော့ VOE ကအစဉ်ပြေမှဖတ်ကြားပေးစီချင်ပါတယ်တဲ့အဲ့ဒါကဥရေထက်မှာဘယ်သူမှမရှိဘဲနဲ့သူပြောထားတဲ့စကားလုံးပေါ့လေအဲ့ဒီအကြောင်းအရာအဲ့ဒါရှိနေတာလားလို့မေးချင်ပါတယ်တဲ့ဟုတ်ကဲ့ပါကိုထူးပြေအောင်ပြောသလိုပဲကျွန်တော်တို့တော့ဒီနောက်တစ်ချောင်းကိုအစဉ်မပြေလို့မဖတ်ပေးလိုက်တော့ပါအောင်နော်VOA ဝိုင်းတော်သားတွေအားလုံးကျန်းမာချမ်းသာကြပါစေကျွန်တော်တို့မြန်မာနိုင်ငံကြီးလည်းအမြဲတမ်းကျန်းမာလာစေချင်ပါပြီတဲ့ထတ်တူဆန္ဒပြုပါတယ်ရှင်နောက်ထပ်သောရရှင်တယောက်ရဲ့စာကိုဆက်ပြီးဖော်ပြပေးစီမှာလေသူကတော့မင်္ဂလာပါကျွန်တော်ရဲ့အကောင့်ကိုမဖော်ပြပါနဲ့ဆိုပြီးရေးလာတာပါစစ်ကောင်းဆောင်တွေထင်တိုင်းကျင်းနေတာကို PDF လူငယ်တွေရရလက်နေနဲ့ခုခံတိုက်ခိုက်ပေးနေပါတယ်အဲ့ဒီလူငယ်တွေကစကားစကားတိုက်လျင်တွေအမြောက်ကြီးတွေနဲ့အနိုင်ကျင့်ပစ်ခတ်နေတာအင်အားကြီးနိုင်ငံကောင်းဆောင်တွေကတားပိုင်ခွင့်မရှိတော့ဘူးလားတဲ့သိချင်ပါတယ်ကျေးဇူးပြုပြီးတော့ဖြေပေးပါတယ်ဟုတ်ကဲ့ပါဟိုရင်စာတွေမှာလည်းသောရရှင်တွေမေးထားတာတွေရှိပါတယ်ဒီမြန်မာနိုင်ငံကအရေးကိစ္စကိုနိုင်ငံခြားကဝင်ပြီးတော့ကင်တွယ်ဖြည့်ရှင်းလို့မရဘူးဆိုတာကိုပါဟုတ်ကဲ့ရေဘူးရပြောရမယ်ရှင်တော့တိုင်းပြည်တစ်ပြည်ရဲ့ပြည်တွင်းရင်းကိုတခြားနိုင်ငံတွေမြင်မြင်ဆင်ဆင်ဝင်ရောက်ဆွတ်ဖက်ရေးယူတာမျိုးလုံးလုံးမရပါဘူးเนาะဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွမ်းကျင်တဲ့သူတွေကိုတေချာမေးပြီးတော့တေချာလေးနောက်ပိုင်းမှာဖြည့်သွားပေးပါမယ်ပထမအကြိမ်စာရေးလိုက်ပါတယ်အကောင့်တော်မဖော်ပြပါနဲ့လို့ရေးလာတဲ့နောက်ထပ်သောရရှင်တစ်ယောက်ကတော့ Saka Saga, and Yujiga Kamantazlo, Bobido, Jenna and Pine Lazlo, Piambrales, Sanavari, Tamil and Nalawa and Dieni, D. Anna de Nipale Nigaro, the mind regimen Niva, then it by my beauty, Alo Niva, Pau and Gejalo, Saka San, Loma, Shonen, Toyavai, Supio, D. Dora Shindia, Anna de Nipale, Yaman Yama, and then it by Jimpa Gerane, Patipio, Shilavai. သရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာနဲ့ရက်ချင်ပါတယ်เนาะသရရှင်ရဲ့အားလုံးပုံမှုအဆင်ပြေကောင်းမွန်တဲ့သတင်းတစ်ပတ်ကိုကြော့ဖြတ်နိုင်ပါစေလို့ဆုတောင်းနေပါတယ်ကျမတို့ view တွေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ ကိုပိုင်းတီမင်းယူဆကြတဲ့ကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ view ကိုစာရေးတာဖို့ဖိတ်ခေါ်ပါတယ်เนาะစာရိုက်ကနေစာပို့မယ်ဆိုရင် မနက်ရနေ့နိုင်ငံတကာကရေးသားပေးပို့လာတဲ့ ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို
မိုင်းတနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှာပေးစာများကဏ္ဍကိုနားဆင်ကြရတာပါခင်ဗျာအခုဆက်ပြီးတော့သတင်းတွေကသုတအစီအစဉ်ကိုတင်ပြပေးပါအောင်မယ်နိုင်ငံတကာကသတင်းတွေကြည့်ရှုနားဆင်ကြတဲ့အခါအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်လက်တွေနဲ့ပတ်သက်ပြီးဘုသုတရရစေဖို့မှတ်ညွှန်ညွှန်တင်ဆက်ပေးထားပါတယ်ဒီတစ်ပတ်မှာတော့လူ့အခွင့်အရေးဒီမိုကရေစီတရားမျှတမှုတွေ And destabilizing accumulation of small arms and light weapons and their ammunition remain.
Arms embargo လို့ပြောဆိုနေကြတဲ့လက်နက်ကုန်သွယ်မှုပိတ်ပင်တာကိုနိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးအတွက်ရည်ရွယ်ပြီးလိုအပ်တဲ့နိုင်ငံတွေနဲ့အစိုးရမဟုတ်တဲ့အကြမ်းဖက်အဖွဲ့အစည်းတွေကိုပြုလုပ်ကြပါတယ်ဒီလိုအရေးယူဆောင်ရွက်မှုတွေကိုကုလသမဂ္ဂအပါအဝင်ဥရောပသမဂ္ဂလို American ပြည်ထောင်စုလို Democracy နဲ့လူအခွင့်အရေးပေါ်အလေးထားတဲ့အဖွဲ့အစည်းကြီးတွေနဲ့အင်အားကြီးနိုင်ငံတွေကအများဆုံးလှုပ်ဆောင်ကြပါတယ်။အဲဒီလိုလက်နက်ကုန်သွယ်မှုကိုပိတ်ပင်မှုတွေပြုလုပ်ဖို့အတွက်လည်းငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုလှုပ်ဆောင်နေကြတဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းကြီးတွေကဖိအားပေးတိုက်တွန်းကြတာပါ1990ခုနှစ်နောက်ပိုင်းတွေမှာနိုင်ငံတချို့ကိုဒီလိုလက်နက်ကင်ကုန်သွယ်မှုပိတ်ပင်တားမြစ်တဲ့အရေးယူမှုတွေပိုပြီးတွေ့မြင်လာရပါတယ်။ SIPRI လို့ခေါ်တဲ့ SIPRI Stockholm နိုင်ငံတကာငြိမ်းချမ်းရေးအဖွဲ့ကြီးရဲ့စီးရင်စရာတွေအရကုလသမဂ္ဂကနေလက်နက်ကုန်သွယ်မှုပိတ်ပင်ထားတဲ့နိုင်ငံနဲ့လက်နက်ကင်အဖွဲ့အစည်းတွေကတော့တာလီဘန်နဲ့တာလီဘန်အုပ်ချုပ်တဲ့အာဖဂန်နစ္စတန် Central African Republic ကွန်ဂိုနိုင်ငံကအစိုးရမဟုတ်တဲ့လက်နက်ကိုင်တပ်ဖွဲ့တွေအီရန်နိုင်ငံအီရတ်ကအစိုးရမဟုတ်တဲ့လက်နက်ကိုင်တပ်ဖွဲ့တွေ ISIS လို့ပြောတဲ့အယ်ကာအီဒါနဲ့သူနဲ့မိဖက်ပြုတတိပုဂ္ဂလတွေနဲ့အဖွဲ့အစည်းတွေလေဗနွန်နိုင်ငံကအစိုးရမဟုတ်တဲ့လက်နက်ကိုင်တပ်ဖွဲ့တွေ လီဗျားနိုင်ငံကအစိုးရမဟုတ်တဲ့လက်နက်ကင်တပ်ဖွဲ့တွေမြောက်ကိုရီးယားနိုင်ငံဆိုမာလီယာနိုင်ငံတောင်ဆူဒန်ဆူဒန်နိုင်ငံဒါဖောဒီတာကလက်နက်ကင်အဖွဲ့တွေယေမန်နိုင်ငံကအစိုးရမဟုတ်တဲ့လက်နက်ကင်တပ်ဖွဲ့တွေပဲဖြစ်ပါတယ်ကုလသမဂ္ဂလိုပဲ EU ဥရောပသမဂ္ဂကလက်နက်ကုန်သွယ်မှုပိတ်ပင်ထားတဲ့နိုင်ငံတွေနဲ့လက်နက်ကင်အဖွဲ့အစည်းတွေလည်းရှိပါတယ်အဲ့ဒါတွေကတော့အယ်ဂါအီဒါတာလီဘန်ဘဲလာရုစ်နိုင်ငံ Central African Republic တရုတ်နိုင်ငံကွန်ဂိုနိုင်ငံကအစိုးရမဟုတ်တဲ့လက်နက်ကင်တပ်ဖွဲ့တွေအီဂျစ်နိုင်ငံအီရန်နိုင်ငံအီရတ်နိုင်ငံကအစိုးရမဟုတ်တဲ့လက်နက်ကင်တပ်ဖွဲ့တွေလေဘနွန်နိုင်ငံကအစိုးရမဟုတ်တဲ့လက်နက်ကင်တပ်ဖွဲ့တွေလစ်ဗျားနိုင်ငံမြန်မာနိုင်ငံမြောက်ကိုရီးယားရုရှားဆိုမာလီယာတောင်ဆူဒန်ဆူဒန်ဆီးရီးယားဗင်နီဇွဲလားယေမန်နဲ့ဇင်မာဘွေနိုင်ငံတွေဖြစ်ပါတယ်EU အနေနဲ့မြန်မာနိုင်ငံကို1992ခုနှစ်ဇွန်လ29ရက်နေ့ကတည်းကဥရောပကောင်စီရဲ့ပြဋ္ဌာန်းချက်နဲ့အရေးယူပိတ်ပင်ထားတာပါအမေရိကန်ပြည်ထောင်စုကတော့တရုတ်နဲ့ဂျူဘာနှစ်နိုင်ငံကိုလက်နက်ကုန်သွယ်ရောင်းဝယ်ခွင့်ပိတ်ပင်ထားပါတယ် UK ကတော့အာဂျင်တီးနားနိုင်ငံကိုလက်နက်ကုန်သွယ်ခွင့်ပိတ်ပင်ထားပြီး OSCE လို့ခေါ်တဲ့ဥရောပသမဂ္ဂရဲ့လုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ကတော့အာမေးနီးယားနိုင်ငံနဲ့အဇာဘိုင်ဂျန်နှစ်နိုင်ငံကိုလက်နက်ကုန်သွယ်ခွင့်ပိတ်ပင်ထားပါတယ်။ဒီလိုဒီမိုကရေစီရဲ့လူ့အခွင့်အရေးနဲ့တရားမျှတတဲ့ဥပဒေစိုးမိုးမှုမရှိတဲ့အတွက်လက်နက်ကင်ကုန်သွယ်မှုရောင်းဝယ်ခွင့်ပိတ်ပင်ထားတဲ့နိုင်ငံတွေထဲမှာပါဝင်တဲ့တရုတ်နိုင်ငံနဲ့ရုရှားနိုင်ငံတွေကလက်နက်ကုန်သွယ်ရောင်းဝယ်ခွင့်ပိတ်ပင်ထားတဲ့ကြားကပဲကမ္ဘာပေါ်ကလက်နက်ကုန်သွယ်မှုပမာဏအများဆုံး10နိုင်ငံထဲမှာပါဝင်ပါတယ်။EU ရဲ့လက်နက်ရောင်းဝယ်ခွင့်ပိတ်ပင်ထားတဲ့ရုရှားဟာကမ္ဘာမှာလက်နက်ရောင်းချမှုအများဆုံးအဆင့်နှစ်မှာရှိနေပြီးအမေရိကန်နဲ့ EU ရဲ့လက်နက်ရောင်းဝယ်ခွင့်ပိတ်ပင်ထားတဲ့တရုတ်နိုင်ငံကတော့ကမ္ဘာမှာလက်နက်ရောင်းချမှုအများဆုံးအဆင့်ခုနှစ်မှာရှိနေတာပါရှင
်။မညညိုလင်းစီစဉ်တည်ဆက်တဲ့သတင်းတွေကတုဒ္ဒအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ။ခုဆက်ပြီးတော့ကမ္ဘာတစ်လွှားထူးခြားဆန်းပြသတင်းတွေကိုတင်ပြပေးပါဦးမယ်။Saudi Arabia နိုင်ငံမြို့တော်ရီယတ်မှာဇွန်ဘီတွေ vampire တွေသွေးဆုပ်ဖို့ကောင်းနေတဲ့ညစာစားနိုင်တဲ့စားသောက်တန်တစ်ခုကိုဖွင့်လိုက်ပါတယ်။ဟောင်ကောင်မြို့မှာကမ္ဘာအလေးချိန်အများဆုံးနဲ့တန်ဖိုးအကြီးဆုံးအပြာရောင်စိန်ကြီးတစ်လုံးကို Sotheby's လေလံဌာနကလေလံတင်ရောင်းချဖို့ရှိပါတယ်။ဒီလိုကမ္ဘာတစ်လွှားကထူးထူးခြားခြားသတင်းတွေကိုကိုငင်းကြမ်းနဲ့မခင်ဖြူထွေးတို့ကတင်ပြပေးကြပါမယ်ခင်ဗျာ
။ Saudi Arabia နိုင်ငံမြို့တော်ရီယတ်မှာဇွန်ဘီတွေဗန်ပါယာသွေးဆုပ်ဖုတ်ကောင်တွေနဲ့ညစာစားနိုင်တဲ့စားသောက်ဆိုင်တစ်ခုကိုဖွင့်လှစ်လိုက်ပါတယ်။ဒီစားသောက်ဆိုင်ရဲ့နာမည်ကတော့ Shadows လို့နာမည်ပေးထားပြီးတော့စပွဲတွေနားမှာလည်းအယိုးကောင်းတွေသွေးတွေကိုခင်းကျင်းထားပါတယ်။ဆိုင်ဝန်ထမ်းတွေကလည်းဇွန်ဘီပုံစံဗန်ပါယာသွေးဆုပ်ဖုတ်ကောင်ပုံစံတွေဝစ်ဆင်ပြီးဆိုင်ကိုလာရောက်စားသုံးကြတဲ့သူတွေကို6လမ်းနာတွေလည်းလုပ်ပါတယ်။ရှီယူဆွဲနိုင်ငံတစ်ခုဖြစ်တဲ့ Sorry နိုင်ငံရဲ့ပုံရိပ်ကိုတိုးတက်အောင်လုပ်ချင်တာကြောင့်အခုလိုဆိုင်မျိုးကိုဖွင့်ထားတာလည်းဖြစ်ပါတယ်။Sorry အင်ရှိမင်သားမိုဟာမက်ဘင်ဆယ်မန်က2019ခုနှစ်ကတည်းကပြုပြင်ပြောင်းလဲရေးတွေစတင်ခဲ့ပြီးတော့2020ခုနှစ်မှာလည်းကမ္ဘာလက်ခီးသွားတွေလာရောက်ခွင့်ကိုလည်းဖွင့်ပေးခဲ့ပါတယ်။အရင်တုန်းကတော့ Sorry နိုင်ငံသားတွေအနေနဲ့အခုလိုဖျော်ဖြေရေးမျိုးကိုခံစားခြင်းရင်နိုင်ငံသားကိုတွားရပြီးတော့အခုနောက်ပိုင်းမှာတော့နိုင်ငံအတွင်းမှာပဲရုပ်ရှင်ုံတွေနဲ့အမျိုးသားအမျိုးသမီးရောကြည့်လို့ရတဲ့ဂီတပွဲတွေကိုပါကျင်းပလာနိုင်တာဖြစ်ပါတယ်ရှင်။
ဟောင်ကောင်မြို့မှာကမ္ဘာအလေးချိန်အများဆုံးနဲ့တန်ဖိုးအကြီးဆုံးအပြာရောင်စိန်ကြီးတစ်လုံးကိုစတပီလေလံဌာနကလေလံတင်ရောင်းချဖို့ရှိပါတယ်။ဒီစိန်ကြီးကို2021ခုနှစ်ကတောင်အာဖရိကကိုလီနန်မိုင်းတွင်းမှာတူးဖော်ရခဲ့တာဖြစ်ပြီးတော့ရှားပါးတဲ့အပြာရောင်စိန်ပွင့်ကြီးတစ်ပွင့်လည်းဖြစ်ပါတယ်။အလေးချိန်15ကာရက်ကျော်ရှိပြီးတော့အတွင်းပိုင်းမှာလည်းအနာအဆာမရှိပဲစိန်ကိုဖြတ်တောက်ထားတာကလည်းအဆင့်ကလေးတွေနဲ့ဖြတ်တောက်ထားတာကြောင့်စိန်ရဲ့အယောင်ဟာတောက်ပနေတယ်လို့ဆိုသည်ရဲ့အယောင်ဒါရိုက်တာ Frank Everett ကပြောပါတယ်အမေရိကန်ကျောင်းမြတ် Institute GIA ကလည်းဒီစိန်ကို Fancy Vivid Blue လို့အဆင့်အမြင့်ဆုံးသတ်မှတ်ထားပြီးတော့ဒီလိုအဆင့်ရတဲ့အပြာရောင်စိန်ကတိရခိုင်နှုန်းအောက်ထက်နေပါတယ်ဟောင်ကောင်မြို့မှာ April လကျရင်ဒီစိန်ကိုလေးလံတင်ရောင်းချတဲ့အခါအမေရိကန်ဒေါ်လာ48တန်းထက်မနည်းရဖို့လဲခန့်မှန်းထားပါတယ်2015ခုနှစ်တုန်းကဆိုသည်ဂျနီဖာလေးလံဌာနက Blue Moon of Josephine ဆိုတဲ့စနစ်ကားရရှိတဲ့စိန်နှုန်းကြီးကိုအမေရိကန်ဒေါ်လာ48တန်းခွဲရခဲ့ဘူးတာကြောင့်ဈေးအမြင့်ဆုံးရတဲ့စိန်ဆန်ချိန်ကိုချိုးထားပါတယ်ခင်ဗျာ
။ကိုလံဘီယာနိုင်ငံမှာပြီးခဲ့တဲ့တနင်္လာနေ့ကစလော့လို့ခေါ်တဲ့သရဝါဒကောင်ကိုဂျက်ကျိုးပေါ်ကနေဂျက်လိုက်မဲ့အန်ရီကကယ်တင်လိုက်နိုင်ပါတယ်။ တောင်အမေရိကနဲ့အမေရိကအလဲပိုင်းမှာတွေ့ရလေရှိတဲ့ slot ထား노တိုက်သရဝမျိုးဖြစ်ပြီးဖြည်းဖြည်းလေးလေးလှုပ်ရှားတဲ့သရဝမျိုးဖြစ်ပါတယ်တာရာဇာမျိုးငယ်လေးကတက်ကျိုးပေါ်မှာ slot ကိုတော့ကိုလံဘီယာလျှက်စစ်ကုမ္ပဏီ EPM ကဝန်ထမ်းတူကကဲတင်ခဲ့တာပါအစပိုင်းမှာတော့ slot ကကြောက်ပြီးအဝေးကိုထွက်ပြေးသွားခဲ့ပေမဲ့လေနောက်ပိုင်းမှာဝန်ထမ်းဖြစ်သူ Victor Hugo Lopez ကဖြည်းဖြည်းလေးပြောဆိုတဲ့အတွက်နောက်ဆုံးမှာသူ့ချိုးပြီးတဲ့တပြက်စီးကိုကန်ဆွဲခဲ့ပါတယ်မိနစ်20ကြာတဲ့ဒီအဖြစ်ပြက်ပြီးနောက်ဆုံးမှာတော့ slot ကို baking ကင်းနဲ့ကဲတင်နိုင်ခဲ့ပြီးတောထဲကိုပြန်လွတ်ပေးနိုင်ခဲ့ပါတယ်ရှင
်မက္ကဆီကိုနိုင်ငံမက္ကဆီကိုစီးတီးမြို့တော်မှာအယောင်မဲမဲ tragedy ashlaw လို့ခေါ်တဲ့တတ္တဝါ12ကောင်လောက်ကိုအခမ်းအနားနဲ့ဘေးမဲ့လွတ်တဲ့ပွဲကျင်းပခဲ့ပါတယ် ashlaw တတ္တဝါလေးတွေကို sochimiko geha ဥယျာဉ်ကြီးတွေကသူတို့နေထိုင်ရာရွှွန်အိုင်ကြီးတွေကိုအမွှေးတိုင်တွေထွန်းပြီးဂီတအခမ်းအနားနဲ့ပြန်လွှတ်ပေးခဲ့တာပါ။အဲ့ဒီတတ္တဝါလေးတွေဟာမြို့တုံးမဲ့အန်ဒီယန်နဲ့ရင်ဆိုင်နေရတာကြောင့်မက္ကဆီကိုစီးတီးမြို့တော်ကမြို့နယ်6ခုကအုပ်ချုပ်ရေးမှုတွေပေါင်းပြီးထိမ့်သိမ့်မှုအတွက်အခုလိုဘေးမဲ့လွှတ်ပွဲကိုစီစဉ်ခဲ့တာပါ။ Ashlaw တတ္တဝါလေးတွေဟာဖားတစ်ပိုင်းငါးတစ်ပိုင်းတတ္တဝါလေးတွေဖြစ်ပြီးတော့အရေပြားကနေအောက်ဆီဂျင်စုပ်ယူနိုင်တယ်လို့သူတေတီတွေကတွေးရှိထားသလိုသူတို့ရဲ့လက်တွေခြေတွေပြတ်သွားရင်လည်းသူ့ဘာသာသူပြန်ပေါက်နိုင်တာကြောင့်သူတို့ရဲ့မျိုးရိုးဗီဇကိုစိတ်ဝင်တစားလေးလာသူတွေလည်းများလာနေပါတယ်။အရေးပြားကအောက်ဆီဂျင်စုပ်ယူနိုင်တာကြောင့်လည်းညဉ့်ဉန်းရေတွေဟာသူတို့ကိုထိခိုက်စေတာပါ။မက္ကဆီကို asset တွေရဲ့ဒဏ္ဍာရီထဲမှာတော့ပုံကန်တဲ့နတ်ဖျားဇိုးလော့ဟာအဲ့ဒီ Ashlaw တတ္တဝါပုံစံဖန်တီးပြီးသူ့ကိုတတ်မဲ့တခြားနတ်ဖျားတွေလက်ထဲကပုံရှောင်ခဲ့ပေမဲ့လည်းနောက်ဆုံးမှအဖမ်းခံခဲ့ရပြီးတော့အသက်ခံခဲ့ရပါတယ်ခင်ဗျာ
။ကိုငင်းညာနဲ့မခင်ဖြူထွေးတို့ကကဘာတလွားထူးခြားစမ်းပြတဲ့သတင်းတွေကိုစူးစီးတင်ပြပေးခဲ့ကြတာပါခင်ဗျာဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ VOA American တန်ရဲ့တင်းငွေနဲ့ညာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခုဆက်ပြီးတော့နောက်ဆုံးရရှိထားတဲ့သတင်းအချင်းချုပ်ကိုတင်ပြပေးပါဦးမယ်ခင်ဗျာမြန်မာနိုင်ငံပေါ်ဆွဲဆိုထားတဲ့ရိုဟင်ဂျာတွေအပေါ်လူမျိုးတုံးတပ်ဖြတ်မှုနဲ့ပတ်သက်ပြီးအပြည်ပြည်ဆိုင်ရာတရားရုံးကတင်းလာနေမှာစတင်ပြီး၄ရက်ကြာကြာနာစစ်ဆေးမှာဖြစ်ပါတယ်စစ်ကောင်စီကိုနိုင်ငံကိုယ်စားပြုအဖြစ်လာရောက်ရှောက်ထားပိုင်ခွင့်ပေးသင့်မပေးသင့်ကလည်းအငင်းပွားစရာကိစ္စဖြစ်နေပါတယ်စစ်ကောင်စီရဲ့ဥပဒေအဖွဲ့ကိုအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကိုကိုလိုင်ကအဖွဲ့ကောင်းဆောင်အဖြစ်ဆောင်ရွက်မှာဖြစ်ပြီးရှစ်နေကျုပ်ဒေါ်တီရာဦးကအဖွဲ့ဝင်အဖြစ်ပါဝင်ပါတယ်ရုရှားသမ္မတပူတင်ကိုယူကရိန်းအကြမ်းတည်းဖြည့်ရှင်းမှုအတွက်တွစ်ဆုံလို့ကြောင်းယူကရိန်းသမ္မတဗလိုဒီမီဇယ်လင်စကီးကစနေနေ့ကပြောလိုက်ပါတယ်ရုရှားသမ္မတကဘာလို့ဂျင်နေမှန်းကျွန်တော်မသိပါဘူးဒါကြောင့်တွစ်ဆုံဖို့ကျွန်တော်ကအဆိုပြုနေတာပါလို့ဂျာမနီနိုင်ငံမျိုးနွေးမြို့မှာကျင်းပတဲ့လူညိုရေးဆိုင်ရာညီလာခံမှာယူကရိန်းသမ္မတကပြောကြားခဲ့တာဖြစ်ပါတယ်ခင်ဗျာယူကရိန်းနိုင်ငံရဲ့အရှေ့ပိုင်းမှာယူကရိန်းစစ်တပ်နဲ့ရုရှားလိုလာတဲ့ခွဲထွက်ရေးတပုံတွေအကြတိုက်ပွဲတွေဖြစ်ပွားနေပြီးရုရှားကကျူးကျော်ဝင်ရောက်လာတော့မလားစိုးရိမ်စရာဖြစ်နေပါတယ်စနေနေ့တုန်းကရုရှားကဘယ်လာရုစ်နိုင်ငံမှာနျူကလ িয়ার စီးရေးလေ့ကျင့်ခဲ့သလိုပင်လယ်နဲ့အတွင်းကမှလည်းရေတပ်ကစီးရေးလေ့ကျင့်ခဲ့ပါတယ်ခင်ဗျာ2020ဘေကျင်းအိုလံပစ်ပွဲပြီးဆုံးသွားပါပြီတာမြင့်စေမအောင်မြင်မဲဝင်ပြိုင်ခဲ့ရတဲ့ရုရှားနိုင်ငံကစွမ်းရည်ပြစကိတ်ကစားမယ်တရုတ်နိုင်ငံအတွက်ရှစ်တစိတ်စုခူးပေးခဲ့တဲ့အမေရိကန်နိုင်ငံဘွားချန်ပီယံလက်ဗလာနဲ့အိမ်ပြန်ခဲ့ရတဲ့အမေရိကန်ကအထင်ကြီးရis နေရှောစီတမစတဲ့လူပြောများစရာအကြောင်းအရာတွေနဲ့ဆောင်းရသည့်အိုလံပစ်ပွဲတော်တင်းတင်းတွေနေ့ကပြီးဆုံးသွားခဲ့ပါတယ်2024ခုနှစ်မှာကျင်းပမဲ့ဆောင်းရသည့်အိုလံပစ်လူငယ်အိုလံပစ်ပွဲကိုမြောက်ကိုရီးယားနိုင်ငံကပူးတွဲကမကထလုပ်ဖို့တောင်ကိုရီးယားအိုလံပစ်ပွဲတာဝန်ရှိသူတွေကလိုလားနေကြပါတယ်နိုင်ငံတကာအိုလံပစ်ကော်မတီ OIC ကလည်းဒါကိုစိတ်ဝင်စားမှုရှိနေပါတယ်ပွဲတော်ကိုအတူပူးတွဲကျင်းပနိုင်မယ့်အခွင့်အလမ်းနဲ့မြောက်ကိုရီးယားကိုကမ်းလှမ်းမယ်လို့တောင်ကိုရီးယားဘက်ကပြောပါတယ်ခင်ဗျာဒီကနေ့အတွက်တင်းအချင်းချုပ်ကတော့ဒီလောက်ပါပဲခင်ဗျာ VOA မြန်မာပိုင်းအစီအစဉ်ရဲ့တင်းငွေနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုရနိုင်ဖြစ်ပြီးစက်ပန်းနဲ့ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santos နဲ့ John Walker တို့ဖြစ်ကြပါတယ်ကျွန်တော်ကတော့ဇောင်းဝင်လိုက်ပါခင်ဗျာ VOA ကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်သောရရှိမန်းနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်တွေခတ်သိမ်းကင်းဝေးပြီးတော့လူအင်ဆန္ဒတွေအများဆုံးပြည့်ဝနိုင်ကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.